Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်အောက်တိုဘာလ20ရက်စနေညပိုင်း VOE မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းလိုမီတာ1925/32/51နဲ့လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညရက်သတင်းတွေကိုနန်းလောင်နေတူကြီးညပေးသွားမှာပါအာဖဂန်နစ္စတန်နိုင်ငံကဒီလွှတ်တော်ရွေးကောက်ပွဲကြီးကျင်းပနေစဉ်ကာလမှာဒီကနေ့ဘုံခွဲတိုက်ခိုက်မှုကြောင့်လူ10ဦးထက်မနည်းသေဆုံးပြီးတော့အတော်များများဒဏ်ရာရသွားပါတယ်ကုလသမဂ္ဂတွေးမှုကြိုးရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုစလဲကဒီမြန်မာနိုင်ငံမှာအမျိုးသားပြည်လဲတည်မြဲရေးအတွက်ဆိုလို့ရှိရင်ဒီတွေ့ဆုံဆွေးနွေးဖို့နဲ့နောက်တစ်ခုကတာဝန်ယူမှုတာဝန်ခံမှုရှိဖို့ကိုသူကပြောလိုက်ပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့ရခိုင်ပြည်နယ်စစ်တွေမြို့နယ်အုံတော်ခြေဒုက္ခသည်စခန်းထဲမှာဒုက္ခသည်6ဦးအထိသေဆုံးပြီးတော့အိမ်ထောင်စုပေါင်း100ကျော်ပျက်စီးဆုံးရှုံးခဲ့ရတဲ့မိလာမှုအပေါ်မှာဒုက္ခသည်2ဦးရဲ့အမြင်ဘယ်လိုရှိပါသလဲ6ယ
ောက်တော့ဆုံးရှုံးပါတယ်နောက်ပြီးတော့စခန်းတွေ့ရတဲ့အဆောင်ကြီးတွေလောင်ကျွတ်ပါတယ်ဒါနီကလည်းပြောမယ်ဆိုရင်
နောက်ပိုင်းမှာဒီသတင်းအပြည့်စုံနားဆင်ရပါမယ်ရှင်။နောက်သတင်းနောက်မတ်စုအစီအစဉ်နဲ့မြမတခွေအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိသလိုဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်အစီအစဉ်နားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
။ Sorry သတင်းနောက်ဂျမက်ကက်ရှိုဂီယာတူရကီနိုင်ငံအစ္စတန်ဘူမြို့က Sorry ကောင်စင်ရုံးထဲမှာတည်ဆုံသွားတယ်ဆိုတာဒီ Sorry Arabia ကအတည်ပြုလိုက်ပြီးလို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။ Mr. Khashoggi ကောင်စစ်ရုံးထဲမှာသူနဲ့တွေ့တဲ့လူတွေနဲ့ရုံးရင်းဆိုင်ကဖြစ်ပြီးတည်ဆုံသွားတာလို့စုံစမ်းစစ်ဆေးမှုကဏ္ဍဦးရလက်တွေကိုအရာတွေ့ရတယ်လို့ဆိုပါတယ်။ဒီဖြစ်ရက်အတွက် Sorry တော်ဝင်အကြံပေးတဦးဖြစ်သူ Saud El Khatani နဲ့ထောင်လိုင်းရင်အဖွဲ့ဒုတိယအကြီးအကဲဘူဂျိုကြီး Ahmed El Esri တို့ကိုယာရုကထုတ်ပြစ်လိုက်ပြီးတော့တခြား Sorry နိုင်ငံသား18ဦးကိုလည်းဖမ်းဆီးထားကြောင်းဆိုဒီအစိုးရရှင်တွေကပြောပါတယ်မစ္စတာကက်ရှိုဂီတည်ဆုံမှုကိုဆက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့လည်းဆိုပါတယ်ဆိုဒီဘီယင်ဆယ်မန်ကလည်းဆိုဒီအာရေဗျာထောက်လိုင်းဌာနကိုပြုပြင်ဖွဲ့စည်းဖို့အင်ရှိဇာမင်နာဦးဆောင်တဲ့ဝန်ကြီးအဆင့်ကော်မတီတရက်ကိုဖွဲ့စည်းဖို့အမိန့်ပေးခဲ့တယ်လို့လည်းဆိုဒီသတင်းဌာနကကြေညာပါတယ်တော့ကြောင့်နေရုံကတော့တူရကီရဲတပ်ဖွဲ့ကဆော်ဒီကောင်စစ်ရုံးဝန်ထမ်းတွေကိုမေးမြန်းခဲ့တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်မစ္စတာကက်ရှိုဂီဟာအော်တိုဘာလ2ရက်နေ့ကဆော်ဒီကောင်စစ်ရုံးထဲကိုဝင်သွားပြီးတဲ့နောက်ပြန်ထွက်မလာတော့ဘဲပျောက်ဆုံးနေတာပါဒီဖြစ်ကိုစုံစမ်းစစ်ဆေးနေတဲ့တူရကီအာဏာပိုင်တွေကမစ္စတာကက်ရှိုဂီဟာကောင်စစ်ရုံးထဲမှာအသက်ခံရပြီးတော့တည်ဆုံသွားပြီလို့ဆော်ပိုင်ငတဲ့ကပြောလာပေမဲ့ဆော်ဒီဘက်ကတော့အဲ့ဒီအပေါ်တော့ရှောက်ညှင်းဆန်လာတာပါခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူ10ဦးထက်မနည်းသေဆုံးပြီးအတော်များများဒဏ်ရာရသွားတယ်လို့ရုံးလုံးကြုံရေးရဲတွေကပြောပါရယ်အာဖဂန်မှာလွှတ်တော်ရွေးကောက်ပွဲကျင်းပနေစဉ်အတွင်းဒီရွေးကောက်ပွဲကိုဘုံခွဲတိုက်ခိုက်မယ်လို့တာလီဘန်တွေကချိန်ချောက်ထားတာကြောင့်အနာပိုင်တွေအနေနဲ့စိုးရင်တည်းစောင့်ကြနေစီမှာပဲအခုလိုတိုက်ခိုက်ခံခဲ့ရတာပါအာဖဂန်နစ္စတန်နိုင်ငံရဲ့ရွေးကောက်ပွဲကိုတိုက်ခိုက်ဖို့တာလီဘန်တို့ကအချိန်ချင်းချိန်ချောက်ထားပေမဲ့မဲဆန္ဒရှင်တွေကတော့မဲပေးဖို့နိုင်ငံတော်မှာမဲယုံတွေမှာတန်းစီစောင့်ဆိုင်ခဲ့ကြတာပါမဲယုံအလုံးကိုတိုက်ခိုက်မယ်ဆိုပြီးဒီကနေ့စနေနေ့မနေ့ပိုင်းမှာပဲတိုက်လီဘန်တို့ကထပ်ပြီးတော့ချိန်ချောက်ထားတာပါမြို့တော်ကဘူးကမဲဆန္ဒရှင်တွေကြမှာတော့နှောက်မဆုပ်တဲ့အတန်းတွေကြားနေရပါတယ်ကိုတိုင်းမြေကိုတိဆောက်ခြင်းနဲ့အတွက်ချိန်ချောက်မှုတွေရှိနေတဲ့ကြားကပဲဆန္ဒမဲလာထဲတာဖြစ်တယ်လို့ကဘူးမြို့ကမဲဆန္ဒရှင်အမျိုးသမီးတယောက်ကပြောပါတယ်နိုင်ငံရင်းကမဲယုံတွေမှာချထားတဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့အစိုးရဘက်ကယုံကြည်မှုအပြည့်ရှိနေကြတာပါရွေးကောက်ပွဲနဲ့ဆိုင်တဲ့ပစ္စည်းတချို့ကိုမဲယုံတစ်ခုထက်မနည်းစီကနေတိုက်လီဘန်တို့ခွဲယူသွားတယ်လို့ Gundus ပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောဆိုထားပါတယ်
American ထောက်လှမ်းရေးဥပဒေစိုးမိုးရေးနဲ့လုံခြုံရေးအေဂျင်စီတွေကဒီရုရှားဟာနောင်လမှာကျင်းပမဲ့ American ဂျာကာလာလွှတ်တော်ရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့ဒီဇိုင်းမဲမဲလှုပ်ဆောင်လာနေကြောင်းသတိပေးလိုက်ပါတယ်။မနေ့ကတော့နိုဝင်ဘာရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့ဆက်ဆက်မှုရှိတဲ့အသက်44နှစ်အရွယ် Saint Petersburg မြို့က Elena Alexeevna Kuznetsova ကိုရာဇဝတ်မှုနဲ့တရားစွဲဆိုထားတဲ့အကြောင်း American ဘက်ကထုတ်ပြန်ပါတယ်သူဟာအင်တာနက်သုတေသနအေဂျင်စီလက်အောက်ခံသတင်းမျိုးစုံဖြန့်ဖြူးတဲ့ Project Lactar ရဲ့စီးရင်စစ်ချုပ်ဖြစ်တယ်လို့လည်းအမှုဆွဲဆိုချက်အပေါ်မှာမူတည်ပြီးတော့ပြောနေပါတယ်ခူရှာနိုဗာဟာဒီလူမှုကွန်ရက်တွေကနေကြော်ညာအတွက်အတုံးစိတ်ကိုကြီးကြပ်ရသူဖြစ်တယ်လို့ဒီ Facebook နဲ့ Twitter တွေမှာပုံမှန်ဖတ်ရှုသူတိတ်နေချီရှိတဲ့တုံးဆွဲသူအကောင့်တူထောင်နေချီကိုဖန်တီးပြီးတော့မမှန်သတင်းတွေကိုဖြန့်ဝေရမှာ ဘယ်ကပြန့်ဝေနေလဲဆိုတာတွေကိုဖျောက်ပေးထားတဲ့ proxy server တွေကိုကြီးကြပ်သူဖြစ်တယ်လို့လဲအဲ့ဒီဆွဲချက်မှာရေးသားထားပါတယ် Kushinova ဟာဒေါ်လာတန်းချီ30နိုင်တဲ့ဒီ project အတွက်အလုပ်လုပ်ပေးနေသူဖြစ်ပြီးတော့ Russia server ရဲ့သမား Yevgeny Prigozhin ကထောက်ပံ့ပေးနေတာဖြစ်ကြောင်း American ကပြောပါတယ်သူရဲ့အစားအသောက်ရောင်းချပြီးတော့လိုက်လံဝန်ဆောင်မှုပေးတဲ့ company ကလည်းသမရ Vladimir Putin အတွက်အလုပ်လုပ်ပေးတာကြောင့် Prigozhin ကိုဒီ Putin ရဲ့စပုံမှုဆိုပြီးတော့လဲခေါ်ကြပါတယ်
အမေရိကန်ပြည်ထောင်စုရဲကိုဦးတည်လာနေကြတဲ့တောင်အမေရိကတိုက်ကရွှေပြောင်းအခြေချဖို့ထွက်လာကြတဲ့လူအုပ်ကြီးဟာကွာတီမာလာနယ်စပ်ကချန်စီယိုကိုဖျက်ပြီးတော့တစ်ဖက်ကမက္ဆီကိုရဲရီစီကိုအတင်းတိုးဝင်လာခဲ့ပါတယ်။အဲ့ဒီလူအုပ်ကြီးကိစ္စကိုရင်ဆိုင်ဖြေရှင်းမိမယ်လို့မက္ဆီကိုနိုင်ငံကအမေရိကန်ပြည်ထောင်စုကိုကတိပေးထားတာပါ။ကွာတီမာလာနယ်စပ်ဂိတ်ကိုဖျက်ပြီးဝင်ရောက်လာတဲ့ရာနဲ့ချီတဲ့လူအုပ်ကြီးဟာမက္ဆီကိုနဲ့ကွာတီမာလာကိုဆက်သွယ်ထားတဲ့တရားစီကိုအတင်းတိုးဝင်လာတာကိုမက္ဆီကိုရုံးမြင့်တန်းကြားမှာထုတ်လင်းပြသသွားတာပါ။တရားတစ်ဖက်မှာတော့မက္ဆီကိုရဲရီကအတီကယုံနှင်းနှင်းရဲ့ပစ္စည်းတွေနဲ့စောင့်ဆိုင်နေခဲ့ကြတာပါ။မက္ဆီကိုလုံခြုံရေးတပ်ဖွဲ့တွေကိုရွှေ့ပြောင်းဝင်ရောက်လာသူတချို့ကဂဲတွေနဲ့ပြစ်ပောက်ခကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ရွှေ့ပြောင်းဝင်ရောက်လာသူတွေလက်လျှော့သွားအောင်မက္ဆီကိုလုံခြုံရေးတပ်ဖွဲ့တွေကငရုတ်ရည်ပါတဲ့မုတ်ဆေး pepper spray တွေကိုအသုံးပြုခဲ့ကြတာပါ။မက္ဆီကိုသမ္မတအန်ဒရီကာပညာညင်တို့တောက်ကြနေညာကနိုင်ငံတော်ကိုပြောတဲ့မင်ခွန်မှာတော့မက္ဆီကိုပိုင်တဲ့နယ်မြေတွေကိုအကြမ်းဖက်တဲ့အနေနဲ့ဝင်ရောက်လာတာမျိုးကိုမဆိုထားနဲ့ပုံမှန်မဟုတ်တဲ့အနေနဲ့ဝင်ရောက်လာတာမျိုးကိုတော့ခွင့်မပြုနိုင်ဘူးလို့ပြောဆိုသွားပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။စနေညဘက်သတင်းတွေကို VOA ကနေဆက်လက်ညနေပါတယ်ခင်ဗျာ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှရနာပါဂျနာကမြန်မာနိုင်ငံမှာမျိုးသားပြန်လည်တင်မြှင့်ရေးအတွက်အရေးကြီးတဲ့အဓိကအချက်အလက်ချက်ဟာဒီတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့နောက်ဒီအားလုံးပါဝင်ပြီးတော့တွဲဆုံဆွေးနွေးဖို့ဖြစ်တယ်လို့ပြောလိုက်ပါတယ်အပြစ်ပေးအရေးယူနိုင်မှုဒီပထမခြေလှမ်းကတော့ယုံကြည်စိတ်ချတဲ့အချက်အလက်တွေကိုစုံစမ်းရှာဖွေဖို့ဖြစ်တယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အစိုးရအပြင်သက်ဆိုင်သူအားလုံးအနေနဲ့လည်းအထူးသဖြင့်အမျိုးသမီးကလေးငယ်တွေပါဝင်တဲ့ဒုက္ခရောက်နေသူအယက်သားအလုံးရဲ့အကျိုးအတွက်အပြုသဘောဆောင်ဆွေးနွေးဖြေရှာဖို့ကိုလည်းတိုက်တွန်းပါတယ်။ငင်းငင်းရင်းနဲ့စစ်မှန်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေကလည်းဒီပြဿနာကိုပြောဆိုဆွေးနွေးနိုင်မှာဖြစ်တဲ့အကြောင်းလည်းသူကထောက်ပြပါတယ်။အထူးကိုယ်စားလှယ်ဘာဂျနာရဲ့ခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပါဝင်အစိုးရအဖွဲ့ဝင်တွေစစ်ဖက်ခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီအရက်ဖက်အဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။သူကရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုပြီးအစိုးရနဲ့ UNHCR UNDP အဖွဲ့တွေကြားနားလည်မှုစာချုပ်လမ်းချုပ်ဆိုတဲ့အချက်တွေကိုစတင်အကောင့်ထဲပေါ်ဆောင်ရွက်ခဲ့တာတွေကိုတွေ့ရကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းမှာလွတ်လပ်စွာတွားရောက်နိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းအလေးထားပြောကြားခဲ့တယ်လို့ဆိုပါတယ်ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာတော့ဒီဆေးဝါးနဲ့တခြားကူညီတွေလိုအပ်နေတဲ့အခြေအနေတွေကိုသတိထားမိကြောင်းကြေညာချက်မှာဖော်ပြထားပါရခင်ဗျာ
။ကိုပိုင်အုပ်ချုပ်ခွင့်ရနေတဲ့တိုင်ဝမ်ကျွန်းဟာတရုတ်ပြည်မကြီးကနေလွတ်လပ်ကြောင်းတရုတ်ဝင်ကြေညာဖို့ပြည်လုံးကျွတ်လူလူဆန္ဒခံရဝဲကျင်းပဖို့ဆိုရဲတရုတ်နိုင်ငံရဲ့တောင်ဆိုချင်တဲ့သူရဲ့အနိုင်ကျင့်မှုတွေအပေါ်လွတ်လပ်ရေးကိုထောက်ခံတဲ့ထောင်းနဲ့ချီတဲ့တိုင်ဝမ်ကျွန်းနေသူတွေကဒီကနေ့စနေနေ့မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ဒီနှစ်ထဲမှာအကြီးဆုံးဖြစ်တဲ့လူလူစုဝေးပွဲကိုပြီးခဲ့တဲ့6လကစတင်တည်ထောင်လိုက်တဲ့ Formosa Alliance ဆိုတဲ့အဖွဲ့ကစီစဉ်နာဖြစ်ပြီးသမရဆိုင်အင်ဝမ်ရဲ့ Democratic Progressive Party DPP ရုံးအချုပ်အနီးမှာစုဝေးခဲ့ကြတာပါ။တဟာသိက်ကိုအောင်မြင်တဲ့ပွဲဖြစ်တယ်လို့ Formosa Alliance ရဲ့ပြောခွင့်ရသူ Kenny Chong ကပြောပါရယ်။2016ခုနှစ်မှာသမရဆိုင်အင်ဝမ်အာဏာရလာချိန်ကစပြီးတော့တရုတ်နဲ့တိုင်ဝမ်ကြားဆက်ဆံရေးတွေယိုယွင်းလာခဲ့တာပါ။သမရဆိုင်အင်ဝမ်ဟာတရုတ်တို့လုံးဝခွင့်မပြုနိုင်တဲ့တရားဝင်လွတ်လပ်ရေးကြေညာဖို့လိုလားနေသူအဖြစ်တရုတ်တို့ဘက်ကတန်ရရှိနေတာဖြစ်ပါတယ်။
အမေရိကန်နဲ့တောင်ကိုရီးယားအဓိကပူးတဲ့ဆေးလေ့ကျင့်မှုကြီးတွေကိုရဆိုင်ထားမယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောပါရယ်။တန်တမာရေးနီးလန့်ရာဆောင်ရွက်မှုတွေပိုထျောက်စေဖို့အတွက်ပူးတဲ့ဆေးလေ့ကျင့်မှုတွေကိုရဆိုင်ထားမှာဖြစ်ကြောင်းပင်တဂွန်ပြောခွင့်ရဂျန်နဝိုက်ကတောက်ချာနေ့မှာပြောလိုက်တာပါ။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်စ်တောင်ကိုရီးယားနဲ့ဂျပန်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာတာလည်းဖြစ်ပါရယ်။ကာကွယ်ရေးဝန်ကြီးတွေဟာအရှိတောင်အရှအတင်းကြီးရဲ့ကာကွယ်ရေးဝန်ကြီးအစည်းအဝေးတက်ရောက်ဖို့စင်ကာပူကိုရောက်နေကြတာပါမြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်နေဆွလွတ်ပြီးတော့နိုင်ငံတကာကလည်းစစ်ဆေးကြည့်ရှုနိုင်တဲ့လမ်းကြောင်းဖွင့်ပေးဖို့တိုက်တွန်းနေတဲ့အချိန်ထဲမှာအခုလိုလေကြောင်းစစ်ရေးလေ့ကျင့်မှုကိုရပ်ဆိုင်မှုဖြစ်လာတာပါဒါ့အပြင်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဒီအကြီးမားဆုံးစစ်ရေးလေ့ကျင့်မှုဖြစ်တဲ့ Four Eagle စစ်ရေးလေ့ကျင့်မှုကိုလည်းဆောင်းရာသီအိုလံပစ်ပြိုင်ပွဲနဲ့တိုက်မနေအောင်လို့အချိန်ရွှေ့ဆိုင်းခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကမေဂါမီလီယံလို့ခေါ်တဲ့ထီအမျိုးအစားမှာတမိုင်းတစ်လျှောက်အမြင့်ဆုံးစံချိန်နဲ့စုချိန်ငွေတွေဆက်ပြီးတော့တိုးလာနေပါတယ်။မနေ့တောက်ကြတဲ့ညကဖွင့်ခဲ့တဲ့ဒေါ်လာ1ဘီလီယံစုချိန်ငွေကိုဘယ်သူမှမပေါက်ခဲ့တဲ့အတွက်ကမ္ဘာမှာအများဆုံးတမိုင်းဝင်စုချိန်ငွေဖြစ်လာတာပါ။လာမယ့်အင်္ဂါနေ့မေဂါမီလီယံထိပ်ဖို့ရမှာထိပေါက်မဲ့သူကဖြန်းမြစုချိန်ငွေဒေါ်လာ 1.6 ဘီလီယံအထိရမှာဖြစ်ပါတယ်။နောက်ထပ်ထီအမျိုးအစားတစ်ခုဖြစ်တဲ့ Powerball ကတော့Powerball ကနေ2016ခုနှစ်ဇန်နဝါရီလ17ရက်နေ့တုန်းကထွက်ခဲ့တဲ့စုကတော့ဒေါ်လာ 1.5 ဘီလီယံနဲ့အများဆုံးစံချိန်တင်ရောက်ရှိခဲ့တာပါ။ Mega Million ထီအမျိုးအစားကနေနောက်ဆုံးစံချိန်တင်ရောက်ခဲ့တဲ့အမြင့်ဆုံးစုကတော့2012ခုနှစ် March လကထွက်ခဲ့တဲ့ဒေါ်လာ656တန်းစုချိန်ငွေဖြစ်ပါတယ်။တောက်ကြနေညကဘယ်သူမှမပေါက်ခဲ့ပေမဲ့ Mega Ball ထီရဲ့နောက်ဆုံးနံပါတ်တစ်လုံးကလွှဲရင်နံပါတ်အလုံးတူတဲ့အနည်းဆုံးဒေါ်လာ1000ပေါက်တဲ့စု15စုရှိနေပါတယ်။ထီအမျိုးအစားနှစ်ခုစလုံးကို American ပြည်ထောင်စုကပြည်နယ်44ခုမှာဝယ်ယူနိုင်တယ်လို့ Washington DC နဲ့ American by Virgin Island မှာလည်းရရှိနိုင်ပါတယ်။ Direct from Washington The Voice
of America The Away နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တဲရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာမိဘေးတန်တင်ခဲ့တဲ့ဒုက္ခသည်စခန်းအတွက်ပြည်လဲနေရာချထားရေးနဲ့ထူထောင်ရေးတွေကိုရခိုင်စိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကပြောပါတယ်။လူသေးဆုံးတဲ့အထိဖြစ်ခဲ့တဲ့အပြင်အိမ်အောင်စုရာကျော်ရဲ့နေအိမ်ခန်းတွေမိတဲ့ပါသွားရတာကတော့ပေါ့ဆာမှုကြောင့်လို့မိသက်ကပြောပြီးတော့ဒုက္ခသည်တွေကတော့ဒီစခန်းထဲမှာလူကြီးထူထပ်လွန်းလာနဲ့အဆောင်နေနေရာချထားတဲ့ပုံစံကြောင့်ဖြစ်ရတယ်ဆိုပြီးသူတို့ဘေးကင်းလုံခြုံစွာနေထိုင်ရေးတာဝန်ရှိတဲ့သူတွေအနေနဲ့စနစ်တကျဆောင်ရွက်ပေးဖို့ဒုက္ခသည်တွေကတောင်းဆိုပါတယ်အပြည့်အစုံဆက်ပြီးတင်ပြပေးပါမယ်ရှင
်ရခိုင်ပြည်နယ်စစ်တွေမြို့နယ်တွင်ကအုံတော်ချေဒုက္ခသည်စခန်းတွင်ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ည7နာရီခွဲလောက်မှာမိစတင်လောင်ကျွမ်းခဲ့ပြီးတော့ဒုက္ခသည်6ဦးသေဆုံးဒုက္ခသည်အဆောင်15လုံးပျက်စီးပြီးတော့အိမ်အောင်စုပေါင်း142စုကဒုက္ခသည်စုစုပေါင်း822ဦးမိဘေးတန်တင်ခဲ့ကြရပါတယ်။မိဘေးတန်တင်ခဲ့ရတဲ့ဒုက္ခသည်စခန်းတွေဒုက္ခသည်တွေကိုတော့လက်တလောမှာအုံတော်ကြီးအခြေခံပညာမူလာတန်းကျောင်းမှာယာယီနေရာချထားပေးထားပါတယ်။မိလောင်သေဆုံးခဲ့ရသူတွေနဲ့မိဘေးတန်တင်ပြည်သူတွေကိုရခိုင်ပြည်နယ်အစိုးရနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးကူညီဆောင်ရွက်ပေးနေပါတယ်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်။ခုဒီဒီကောင်းတဲ့ကလို့ရှိရင်ကျွန်တော်ဒီဘာဝဒီဒီမှာခံရမှုကျွန်တော်မူရမြပြပြီးဆုံးတဲ့အဲ့လိုထောက်ပံ့တာရှိရဲ။ဒါပြောအဲ့ဒီလိုအင်အားစုတွေပြီးရသွားတဲ့ဆိုရင်အင်အားစုဟိုအတုံးဆောင်ဖြစ်ပြီးပေါ့။အဲ့ဒါစစ်တာနဲ့ကျွန်တော်သတ်မှတ်ထားရှိရဲ။စစ်တဲ့မျိုးတော့ဘာလို့အမျိုးမျိုးနေပေါ့နော်။အဲ့လိုမျိုး box နဲ့ပေါ့။အဲ့ဒါမျိုးတွေတောင်းပြန်လာရှိပါတယ်ခင်ဗျာ။နောက်ကဟိုဆန်စီရှားပေါ့နော်။အဲ့ဒါမျိုးလူတွေနဲ့ပြတ်ပြီးတော့ကျွန်တော်အဲ့လိုမျိုးထောက်ပံ့တယ်ခင်ဗျာ။အဲ့ကျွန်တော်ကဝန်ကြီးဌာနနဲ့ဒီကျေးရောက်ဖွဲ့ရတဲ့ထောက်ပံ့တယ်ကျွန်တော်တို့ဒီရဲ့နေဆိုင်အစီအမံခံရမှုဒီကိစ္စဌာနပေါ့နော်။ဒီကနေပြီးတော့ဟိုတက်ကပ်ပတ်ပြီးလေးပြရတယ်။ဒီလိုမျိုးမဖြစ်အောင်ဆိုတော့ပုံမှန်ဒီကတော့ရတဲ့ပုံစံတိုင်းပဲပေါ့။ဒါဒီလေကျေးရတယ်ကျွန်တော်ကအချိန်နဲ့ဒီမှာအကုန်လုပ်သွားပြီးပါပြီ။အဲ့ဒီချက်ကို
ဒုက္ခသည်စခန်းတွင်အဆောင်နေအခန်းတွဲတွေထဲအိမ်အောင်စုတွေကများပြားစွာစုဝေးနေထိုင်ကြရပြီးအခုလိုမျိုးမိဘနဲ့တဘာဝဘေးမတော်တဆမှုတွေကြုံကြိုက်လာရချိန်မှာတော့ဘေးကင်းလုံခြုံမှုတွေရှိအောင်ထိရောက်တဲ့ကာကွယ်မှုတွေမစီစဉ်ပေးထားတဲ့အတွက်အခုလိုမျိုးလူ6ဦးအထိသေဆုံးခဲ့ရတဲ့အဖြစ်နဲ့ကြုံခဲ့ရတာလို့စစ်တွေဒုက္ခသည်စခန်းတွေဒုက္ခသည်တဦးဖြစ်တဲ့ဥက္ကမောင်ထွန်းကပြောပြပါတယ်ဒုက္ခသည်စခန်းတွေအတွင်းမှာစနစ်တကျနေရာချထားမှုတွေနဲ့ဘေးကင်းလုံခြုံမှုတွေကိုဆောင်ရွက်ပေးတင်တယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရထောက်ပံ့မှုတွေဟာလည်းအရေးတကြီးလိုအပ်နေပါတယ်လို့ဥက္ကမောင်ထွန်းကပြောပါတယ
်လူ6ယောက်တော့အဆူဆုံးပါတယ်နောက်ပြီးတော့စစ်ကန်တွေ့ရတဲ့အဆောင်ကြီးတွေလောင်ကျွတ်ပါတယ်ဒါနေကကျွန်တော်ပြောမယ်ဆိုရင်ရှယ်တာဒီဇိုင်းတွေကိုကျွန်တော်အရင်ဆုံးပြောဖို့လိုတယ်အဲ့ဒီရှယ်တာကနေနောက်ရှယ်တာတစ်ခုကိုတစ်ခုမှမပြောင်းဖို့အတွက်ပေါ့နော်အဲ့လိုမျိုးမခုတ်ဆက်ဖို့အတွက်ပုံစံမျိုးလက်ခေးနေချင်တဲ့ IP ကိုကျွန်တော်တို့လည်းပြောနော်ဒီ IP စကင်းထဲမှာလူခံနေရတယ်ဆိုတာကဒီလူတွေအစ်စ်က NDA နဲ့ဒီလူတွေကခံနေရတာပဲအစိုးရရဲ့ဒီ shelter ဆင်းနေကြီးပေါ်မှာသူတို့ရေးပြကြပေါ့နော်ရုပ်တခုကဒီ IP တစ်ခဲမှာပေါ့နော်အဲ့လိုမျိုးကန်တယ်ပါလေလို့မရှိဘူးဒီလူတွေကြီးအကွာတဲ့နေရာလည်းမရှိဘူးဒီလူအကြောင်းမျိုးမျိုးကြောင့်ပေါ့လို့ဒီလူတွေကအဲ့လိုမျိုးဒီမှာလည်း NDA တခုကြီးရင်ဆိုင်ပြီးတော့ဒီလူတွေကနေထိုင်နေရတာဖြစ်တယ်
2012ခုနှစ်ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးအသွင်ဆောင်အကြံဖက်ပဋိပက္ခတွေရဲ့နောက်ပိုင်းမွတ်စလင်ဒုက္ခသည်တွေဟာစစ်တွေအုံတော်ချေဒုက္ခသည်စခန်းတွေအပါအဝင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာဖြစ်ပါတယ်ဒုက္ခသည်စခန်းတွေအတွင်းမှာလူဦးရေထူထပ်စွာနေထိုင်ကြရပြီးစားဝတ်နေအခက်အခဲတွေကလည်းရင်ဆိုင်နေကြရတာမို့ဒုက္ခသည်တွေသူတို့ရဲ့နေရာရင်းကိုပြန်လည်နေထိုင်ခွင့်ရပြီးတော့နေ့စဉ်လ လူနေမှုဘဝတွေပုံမှန်လည်ပတ်လုပ်ကိုင်ခွင့်တွေဆောင်ရွက်နိုင်မှုအစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဆောင်ရွက်ပေးသင့်ပါပြီလို့လည်းရခိုင်ပြည်နယ်မောင်နှုံမြို့နယ်ကမြို့တကြီးကျေးရွာသားမွတ်စလင်တဦးဖြစ်တဲ့ဦးလာထွန်းကလည်းအကြံပြုပါရတယ
်။ဒုက္ခရှင်တစ်ဆန်းတွေဆောက်တာလည်းမတော်စင်းကြီးတရားကြီးဇာလာကြီးသူကသူ့ဆမစီဆမစီအကြံနေရတဲ့သူ့ဆူရံကိုသူ့ဟောဖို့သူ့ရဲ့မူလနေရာဒီမှာပြင်ပြီးတော့သူ့ရင်သူ့ရံနဲ့လုံးပြီးနေပြီဒီလိုမျိုးသာကြည့်ရအောင်လို့ဒီလိုပဲ။ဒီနဲ့ဟောဖို့သူ့အင်းရောက်အဲ့လိုဆိုတော့သူကဖြစ်ခဲ့ပါတယ်။ဒီလိုဒီအများကြီးလောဟောဖို့ထူးခြားမှုရှိတယ်။ဒီဖြစ်တဲ့ဆက်မှာသူစောက်စားတဲ့စခန်းတွေကအဲ့ society ဖြစ်တယ်။ society တိုင်းကတော့သူစခန်းတစ်ခုခုမှာအဲ့လိုမကတော့ကဖြစ်ပေါ်ရင်စခန်းတွေကအဲ့လိုလောင်သွားတာပေါ့နော်။ဒီလိုကဒီကျွန်တော်တို့ဒီဒီကအင်ဒီမတော်စမ်းမိတော့လေဒီအိမ်မအိမ်တော့ပဲဒီကလောင်တာအခုကစက်ကလေးကစစားတဲ့ဒီတော့အများကြီးလောင်သွားတာပေါ့အဲ့မှာစက်ကလေးကလည်းဖြည်းဖြည်းလေးဆိုတော့ပြီးတော့သင်တယ်ဆိုတော့ဒီကအသိကြီးတယ်ဟောဟိုလည်းလုံနိုင်ကြည့်ကြည့်ရတယ်အဲ့တော့ဒီလေးပြရတာလေ
လက်တလုံးမှာတော့မိလောင်ကျွမ်းမှုဖြစ်ခဲ့တဲ့ဒုက္ခတဲ့စခန်းတွင်းကမိလောင်ကျွမ်းမှုကိုတော့ပေါ်စာမိအဖြစ်စစ်တွေမိသက်ဌာနကသတ်မှတ်ထားပြီးမိစတင်လောင်ကျွမ်းခဲ့တဲ့နေရာကဥနော်စုမြကိုပေါ်စာမိပုံမှန်285လူသေမှု304ကကြီးတို့နဲ့စစ်တွေမြို့နယ်အမှတ်1ရဲစခန်းမှာအမှုဖွင့်တရားစွဲဆိုထားပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့စနေညသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုအရင်ဆုံးအပတ်စဉ်ကဏ္ဍတွေတဲ့ကသတင်းနောက်မတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ရန်ကုန်တိုင်းစိုးရရဲ့ငွေကြေးသုံးစွဲမှုနဲ့ပတ်သက်တဲ့စီးရင်စစ်ချုပ်ရဲ့အစီရင်ခံစာထွက်လာပြီးတဲ့နောက်မှာတော့အစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တချို့ပါဝင်လူလူရဲ့ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်လာနေပါတယ်။ရန်ကုန်တိုင်းစိုးရရဲ့စီးပွားရေးလုပ်ငန်းတွေဟာပွင့်လင်းမြင်သာမှုအားနဲ့တာစီမံခန့်ခွဲမှုညံ့ဖျင်းတာတွေကြောင့်အရှုံးပေါ်နေရတာလို့လွှတ်တော်အမတ်တွေကထောက်ပြတယ်လို့ဒီကိစ္စနဲ့ဆက်ဆက်ပြီးတော့ရေးသားတဲ့သတင်းတောက်တွေကိုဖန်ဆီးတရားစွဲဆိုမှုတွေရှိတာကြောင့်လည်းဝေဖန်သံတွေပိုတိုးလာနေပါတယ်။ဒီလိုမျိုးအစိုးရနဲ့လွှတ်တော်ကြားတင်းမာမှုတွေဝေဖန်သံတွေဘလို့အခြေအနေရှိပါသလဲဆိုတာကိုသတင်းတော့မှတ်စုအစီအစဉ်မှာမတ်မေခစူးစီးတင်ပြထားတာနားဆင်ပါရှင
်ပြည်ရင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံကအဓိကစီးပွားရေးမြို့တော်ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့လွဲမှားတဲ့ဆောင်ရွက်ချက်တွေကြောင့်အစိုးရအဖွဲ့နဲ့လွှတ်တော်အမတ်ချုပ်အကြားသဘောထားကွဲလွဲမှုတွေရှိနေပြီးလူလူရဲ့ဝေဖန်တန်တွေကြဲကြဲလောင်လောင်ထွက်ပေါ်လာနေတာဖြစ်ပါတယ်။ရန်ကုန်တိုင်းအစိုးရရဲ့မအောင်မြင်မရေရာခဲ့တဲ့စီမံကိန်းလို့ပြောကြတဲ့ကျောင်းကားဝယ်ယူရေးကိစ္စအရှုပ်တော်ပုံကြောင့်ကြက်ငွေတန်ပေါင်းထောင်ချီဆုံးရှုံးခဲ့ရတယ်လို့ရန်ကုန်တိုင်းစရင်စစ်ချုပ်စီရင်ခံစာထဲမှာဖော်ပြထားခဲ့ပါတယ်။ဒလငွေပမာဏအများကြီးဆုံးရှုံးတဲ့ဆိုတဲ့ဖော်ပြထားချက်ဟာမှန်လားမှားလားဆိုတာတာဝန်ရှိသူတွေဘက်ကရှင်းရှင်းလင်းလင်းဖြေကြားတာမရှိသေးပါဘူး။ကျောင်းကားအစီးနှစ်ယောက်ဝယ်ယူခဲ့တဲ့ကိစ္စဟာပွင့်လင်းမြင်သာမှုမရှိခဲ့တဲ့အပြင်စီမံခန့်ခွဲမှုအားနေတာတွေကြောင့်မအောင်မြင်ခဲ့ရတာဖြစ်တယ်လို့လွှတ်တော်အမတ်တွေကဝေဖန်နေပါတယ်။ရန်ကုန်တိုင်းဒေသကြီးတိုင်းလွှတ်တော်ကိုယ်စားလှယ်ဦးကျော်ဇေယျကရန်ကုန်တိုင်းအစိုးရလုပ်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့အခုလိုတုံ့သက်ပြောဆိုလိုက်ပါတယ်။
စီမံကိန်း project အကြီးကြီးရှိတယ်။ဥပမာရန်ကုန်မြို့တဲ့စီမံကိန်းလိုဟာမျိုးတို့နောက်တစ်ခါဒီမြန်မာပြည်တိုင်ပူဆောင်ရေးမှာစနစ်ပြောင်းလိုက်တဲ့စီမံကိန်းကြီးတွေပေါ့။ဒါတွေကြတော့အင်္ဂယ်တို့လွတ်တော်ပါဘာမှမသိရဘူးနဲ့။အင်္ဂယ်တို့ထောက်ပြနေတဲ့ဂျာကပဲဒါရန်ကုန်တိုင်းဒီတိုင်ဆိုးအဖွဲ့နေတဲ့မြို့တဲ့စီမံကိန်းကြီးကတရုတ်စီလီလုံးကုမ္ပဏီနဲ့ဒါလုပ်နေတဲ့ဒါအင်္ဂယ်တို့2016စကွန်စင်းတို့စင်းကမှလည်းအင်္ဂယ်တို့မသိသေးတော့ပေါ့။ရန်ကုန်မက်ထရိုပိုလီတန်ဒီပလိုမန့်ပပ်ဒစ်တော့ကြာရန်ကုန်ဒီပလိုမန့်ဒီကုမ္ပဏီပေါ်လာတယ်ပေါ့ဒါတွေကလည်းဒီသူရဲ့ငွေတွေကိုကိုယ်ဆွဲထားတယ်ဆိုတော့အမှန်ပါတယ်ဒါလေးကြတော့အင်္ဂယ်တို့အနေနဲ့ဒါထောက်ပြလိုက်ထောက်ပြပြီးတော့ပါလေ
ဝယ်ယူထားတဲ့ကြောင်းကားအချို့ကိုအတုံးမချနိုင်မဲ့ရန်ကုန်တိုင်းလွှတ်တော်မှာတစ်နှစ်ကျော်လောက်တင်ထားရတာပါအရင်ဖြတ်သိမ်းလိုက်တဲ့မာထာတာကရရှိတဲ့ကြက်ငွေတန်း9000ရေပြီးတော့အစိုးရနဲ့ဖက်ဆက်လုပ်ဖို့ပြောထားတဲ့ရွှေလက်ကုမ္ပဏီကတန်း9500ရေနဲ့ဒီကားတွေကိုပောင်းဝယ်ခဲ့တာလို့အစပိုင်းမှာရန်ကုန်တိုင်းအစိုးရကပြောခဲ့ပေမဲ့လေတကယ်တမ်းကျတော့မူလဖက်ဆက်လုတ်ကင်နေတဲ့ကုမ္ပဏီမဟုတ်တော့ပဲရွှေတန်လွင်ကိုသူ့သဘောနဲ့သူရွေးပြီးကားတွေကိုဝယ်စီခဲ့ပါတယ်။ဒါတွေလုတ်ဖို့အတွက်လဲလွတ်တော်ခွင့်ပြုချက်မယူပဲကမ်မောဇာဘဏ်ကနေငွေချေခဲ့တယ်လို့စည်ရင်းစစ်ချုပ်အစီရင်ခံစာထဲမှာဖော်ပြထားခဲ့ပါတယ်။ ဒီလိုပွင့်လင်းမြင်သာမှုမရှိတဲ့ရန်ကုန်တိုင်းအစိုးရရဲ့လုပ်ရက်တွေကိုလွတ်တော်ကိုယ်စားလှယ်တွေကမေးခွန်းထုတ်ခဲ့ကြတာပါဒီကိစ္စအပေါ်အစိုးရရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးဥကြော်စရာကအခုလိုဆက်လက်ဝေဖန်ပြောဆိုလိုက်ပါတယ
်အစိုးရကိုယ်စားလှယ်အောင်မြင်စေခြင်းနဲ့ဟလာအပြန်အလှန်ပွင့်လင်းမြင်သာစေခြင်းနဲ့အခုဆိုပို့ဆိုးတာပေါ့ကိုရှင်းမပြဘူးဆိုတော့ဘာကြောင့်လဲဆိုတော့ပွင့်လင်းမှုမရှိဘူးဆိုတော့ကိုရမယ်ဆိုတော့မရိုးသားတဲ့အနေထားလားဒါလေးကသူလိုသူလိုနဲ့
လက်ရှိရန်ကုန်တိုင်းအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့အစိုးရစီမံကိန်းတွေရဲ့လွှတ်တော်ကိုလေးလာစောင့်ကြည့်နေသူတဦးဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသိန်းက
အစိုးရကတည်ဆဲဥပဒေတွေကိုလိုက်နာတဲ့အပိုင်းမှာတော့တော်တော်လေးကိုအားနေချက်တွေကျမတို့ရှိတာပေါ့နော်။ဒါကြောင့်မလို့ကျမတို့ကအစိုးရကိုခဏခဏပေါ့နော်။ဟိုကျမတို့ဟိုမီဒီယာတွေရရင်တစင်မဲ့တတိပေးရတယ်ပေါ့နော်။ရန်ကုန်အစိုးရဟာပြည်သူလူထုတင်မြှောက်တဲ့အယတာအစိုးရဖြစ်တဲ့အတွက်ကြောင့်မလို့တည်ဆဲဥပဒေများကိုလိုက်နာပါလိုက်နာပါဆိုပြီးတော့ပေါ့နော်။ဟိုကျမတို့မကြခဏဟိုတိုက်တွန်းရတာတွေရှိပါတယ်။အစိုးရပိုင်းမှာပေါ့နော်။အခုကတော့ဟိုဥပဒေချုပ်လည်းလဲသွားပြီဆိုတော့ပေါ့နော်။အရင်ဥပဒေချုပ်လက်ထက်တုန်းကဆိုလို့ရှိရင်ကျမတို့ရန်ကုန်အစိုးရဟာတည်ဆဲဥပဒေနဲ့အညီလုပ်တဲ့အပိုင်းမှာအရန်ကိုအားနေ
အခုလိုကြောင်းကားကိစ္စအရှုပ်တော်ပုံနဲ့ပတ်သက်လို့လွှတ်တော်အမတ်တွေရဲ့ဝေဖန်မှုတွေကိုအလဲပန်းသတင်းစာကဖော်ပြခဲ့တဲ့အပေါ်အလဲပန်းမီဒီယာသတင်းသမား၃ဦးကိုတိုင်းအစိုးရကအရေးယူဖမ်းဆီးခဲ့ပါတယ်။တိကျတဲ့ပြစ်ချက်မရှိဘဲနဲ့အာဏာသုံးဖမ်းဆီးခိုင်းတာမျိုးကလူခွင့်ရေးချိုးဖောက်တာဖြစ်တယ်။ရန်ကုန်တိုင်းအစိုးရကသူ့ရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးအများပြည်သူမြင်သာမှုရှိအောင်ချမပြနိုင်တဲ့အတွက်ဒီကိစ္စတစွန်းတစဖော်ထုတ်တဲ့သတင်းသမားတွေကိုဖန်စီပြီးအများအာယုံကိုလွှဲဖို့လုပ်တယ်လို့ပြောဆိုဝေဖန်တန်တွေလည်းထွက်ပေါ်နေပါတယ်။ရန်ကုန်တိုင်းအစိုးရရဲ့လုတ်ကင်ပုံနဲ့ပတ်သက်လို့ဒေါက်တာညိုညိုသိန်းကတော့အခုလိုပြောဆိုလိုက်ပါတယ်။
ကိစ္စကလည်းရန်ကုန်အစိုးရရဲ့အမဲဆက်တစ်ခုပါပဲပေါ့နော်။ရန်ကုန်အစိုးရမီဒီယာတွေနဲ့ပတ်သက်လို့ရှိရင်အမတန်အကဲဆက်တယ်ဆိုပြီးတော့ဒါတတိုင်းပြည်လုံးကမှတ်ချက်ပြုထားတာရှိပါတယ်ပေါ့နော်။အဲ့တော့ဒီကိစ္စမှာဆိုလို့ရှိရင်လည်းပဲပေါ့နော်။ဒါရာဇသက်ကြီးဥပဒေနဲ့အမကံမပေးဘဲနဲ့ထည့်လိုက်တယ်ဆိုတာမီဒီယာပေါ်မှာအနှိုးရှိနေတယ်ဆိုတာထင်ရှားတဲ့အပြုအမူတစ်ခုဖြစ်တယ်ပေါ့နော်။တတ်မှတ်တော့အစိုးရကတောင်မှပေါ့နော်ခဏခဏမီဒီယာတွေနဲ့ညှိနှိုင်းပြီးတော့66ဂါချင်းအမှုတွေဆိုလို့ရှိရင်ပြန်လွတ်ပေးခဲ့တာရှိတယ်ပေါ့နော်ဒါကြောင့်မလို့ပြည်သူတင်မြှောက်ထားတဲ့ရတအစိုးရအနေနဲ့မီဒီယာတွေကိုထောင်ထဲပို့တဲ့အလုပ်ကိုဆင်ကျင်ပါဆိုပြီးတော့ပေါ့နော်ဟိုမကြာခဏမီဒီယာတွေဘက်ကရောကျွန်တော်တို့ပြည်သူလူထုဘက်ကရောအရက်ဖက်ဖွဲ့စည်းတွေဘက်ကရောပေါ့နော်ခဏခဏတိုက်တွန်းမှုတွေရှိပါတယ
်ဒီလိုအစိုးရဘက်ကနေစည်ရင်စရာနဲ့ခိုင်မာတိကျတဲ့ဖြည့်ရှင်းမှုမတွေ့ရသေးပဲအခုလိုဒီမိုကရေစီနီးလမ်းမကျတဲ့တည်င်းလွတ်လပ်ခွင့်ဖိနှိပ်တဲ့လုပ်ရက်တွေကိုကြည့်မယ်ဆိုရင်နိုင်ငံရေးလေလာတုံးသက်သူတွေဝေဖန်နေသလိုသူတို့ရဲ့လုပ်ရက်တွေကိုဖုံးကွယ်ချင်တာလားဒါမှမဟုတ်ရင်လည်းအစိုးရအနေနဲ့ပွင့်ပွင့်လင်းလင်းဖြေရှင်းမှုနဲ့အတူအများပြည်သူရဲ့ယုံကြည်မှုကိုပြန်လည်တည်ဆောက်နိုင်မလားဆိုတာကတော့ဆက်လက်စောင့်ကြည့်ရအောင်ပါဖြစ်ပါရဲ့ရှင
်ဒီနောက်မဆုအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာတခွင်အစည်းအဝေးကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအိမ်ကြီးကြီးနိုင်ငံတွေနဲ့ရှင်နေဆိုရင်ရေရွက်ပစ္စည်းထုတ်လုပ်မှုအားနေပြီးတော့ဒီကနေရလာတဲ့စီးပွားရေးအကျိုးအမြတ်အများကြီးဆုံးရှုံးရတယ်လို့လည်းလုပ်ငန်းကျွမ်းကျင်သူတွေကပြောပါတယ်သိပ္ပံနီးကြမွေးမြူရေးလုပ်ပြီးတော့ကုန်ကျန်းထုတ်လုပ်နိုင်တဲ့အနေအထားကလည်းမရှိတာကြောင့်ရေထွက်ပို့ကုန်တင်ပို့ရေးအစိုးရကအခွန်ကိလွတ်ခွင့်ပေးထားပေမဲ့လည်းပို့စရာပစ္စည်းကိုမရှိဖြစ်နေတာပါဒါအပြင်စက်မှုစုံတွေမှာအခြေခံလိုအပ်ချက်ဖြစ်တဲ့ရေမီးနဲ့တဲယူပို့ဆောင်ရေးခက်ခဲကလည်းကြီးမားနေပါတယ်အစိုးရရဲ့ထောက်ပံ့မှုတွေဘလို့လိုအပ်နေပါသလဲဆိုတာမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကမြန်မာတခွင်အစီအစဉ်မှာတင်ပြပေးထားပါတယ
်မြန်မာနိုင်ငံကနေပြည်ပကိုကြေထွက်ကုန်တွေအနေနဲ့ငါးပစံတွေကိုတင်ပို့နေပြီးအများစုဟာတဘာဝအတိုင်းဖန်ဆီးမွေးမြူပြီးတော့ဒါတင်ပို့နိုင်နေတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ရေထွက်ပို့ကုန်လုပ်ငန်းကနေပြည်တွင်းမှာအလောက်ကန်ခွင်လန်းပမာဏအများပြားကိုဖန်တီးပေးနိုင်ပြီမဲ့လဲကုန်ကျန်းမရှိတာကြောင့်ထိုင်းနိုင်ငံကရေထွက်ပို့ကုန်လုပ်ငန်းတွေမှာမြန်မာနိုင်ငံသားတွေအများပြားသွားရောက်လုပ်ကိုင်နေကြရပါတယ်မြန်မာနိုင်ငံမှာ EU ကသတ်မှတ်ထားတဲ့အစ်စ်နဲ့ကန့်ညီတဲ့ရေထွက်ကုန်ထုတ်လုပ်တဲ့စက်ရုံတွေရှိပြီမဲ့လဲကုန်ကျန်းမရရှိတာကြောင့်ကုန်ကျော်အများပြားထုတ်လုပ်နိုင်မှုမရှိသေးပါဘူးရွှေရုံစက်ရုံရဲ့စက်ရုံမှုကုရဲလိုင်ဝင်းကအခုလိုပြောပါတယ
်အဓိကအခက်အခဲကကျွန်တော်တို့စက်ရုံက2001ထဲကစပြီးဖွင့်လာတာပေါ့နော်ဖွင့်လာတော့ကျွန်တော်တို့ရေလုပ်ငန်းဖြစ်တဲ့တော့ရေအဓိကအရေးကြီးလိုအပ်တယ်ပေါ့နော်အဲဆိုရေမတက်လို့မဖြစ်ဘူးအဲတော့ကျွန်တော်တို့အနေနဲ့ရေတက်ရရှိရအရင်အရေးကြီးတယ်ဒါပေမဲ့ကျွန်တော်တို့စက်ရုံစဖွင့်တဲ့အခုအချိန်ထိအခုဆို2018ပေါ့နော်ဆိုတော့ရေကောင်းကောင်းရတယ်ဆိုတော့တခါမှမရှိဘူးအဓိကတော့စီပင်ရဲ့ရေပေါ့ Water Supply YCDC ရေပေါ့ကျွန်တော်တို့လိုချင်တယ် ဒါပေမဲ့မရဘူးမရတော့ဘာလုပ်ရလဲဆိုတော့ကျွန်တော် twin 2ပြီးတော့ treatment ပေးပြီးတော့မှ DO ပြန်ပို့ပြီးတော့မှတစ်ခါဒီမှာ treatment တစ်ခါပြန်လုပ်ပြီးတော့မှသုံးရတော့ cost တွေဈေးတွေအများများတော့ဘူးနော် YCDC ရေးတာလုံးလောက်ရမယ်ဆိုတော့ကျွန်တော်တို့အတွက်တော်တော်အကျိုးရှိမှာပေါ့နော်အဓိကတော့နိုင်ငံတကာလည်းလာရင်ဒီရေးကိုပဲအဓိကထားတော့ရေးလုပ်ငန်းဆိုတော့
မြန်မာနိုင်ငံဟာတိတ်ပတ်နေကြမွေးတဲ့အရှိတောင်အာရှနိုင်ငံတွေနဲ့ရှင်ရင်ရေးထွက်ကုန်ပစ္စည်းထုတ်လုပ်နိုင်မှုဟာတော်တော်လေးနည်းနေသေးတဲ့အနေအထားမှာရှိနေတာပါဒါကြောင့်တဘာဝအတိုင်းမွေးမြူလှုပ်ဆောင်တာထက်တိတ်ပတ်နေကြမွေးမြူတဲ့စနစ်ကိုအကောင့်ထဲပေါ်လှုပ်ဆောင်မှုလိုသလိုပြပကနေကုန်ကျန်းတင်သွင်းပြီးကုန်ကြောထုတ်လုပ်ဖို့လိုတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ
်အခုအားလုံးကစေုံတွေကဒီကုန်ချမ်းချောင်းပဲမလဲနိုင်တာပေါ့နော်အခုရိုးရဲမှာထိုင်းမှာပေါ့မြန်မာတွေအများကြီးသွားလို့လို့အဲ့ကုန်ကတို့ကမွေးမြူရအဓိကပေါ့နော်နောက်ပြီးတော့ဒီဘေးဘက်ကကုန်နေပါတော့ဆိုတော့ပြောရင်တော့တော်တော်များများတော့ပြင်မှုလို့မယ်ပြင်မှုလို့မယ်အရင်ဆုံးဘယ်ဟာအရေးကြီးဆုံးလဲကုန်ချမ်းအရေးကြီးဆုံးပါကုန်ချမ်းရှိရင်ခုနပြောတဲ့စေုံတွေလည်းပတ်ဖို့ဖြစ်လာတယ်ဖြစ်လာရင်စေုံတေုံကဒီရေလုံငန်းစေုံတေုံကအခုထိုင်းမှာဆိုရင်ကိုလူ3000နဲ့4000ချမ်းမှာရှိတယ်ဒီမှာရှိတဲ့စေုံတွေကလူ4500လောက်နဲ့ပဲဒါလောဆယ်လဲနေရတာပေါ့နော်တကယ်လုံနိုင်မယ်ဆိုအများကြီးဟိုအလုပ်သမားတွေအလုပ်ပေးနိုင်တယ်ဒီမှာနိုင်ငံမှာသွားလုပ်ဆရာအောင်မလုပ်ဘူးပေါ့နော်အဲ့ဒါလေးကိုမှုရတော့ဟိုဒီရေလုံငန်းစက်တာနေပြီးတော့တိုင်းပြည်ပေါ်ဝင်များများရှာနေတဲ့စက်တာတစ်ခုတဲ့နိုင်ငံကမှလည်းရှိမှစံနမူနာရှိတယ်ပေါ့ဥရောအဲ့ဒီဟာကိုမလိုက်နိုင်သေးတဲ့အတွက်နှစ်ပေါင်းတော်တော်ကြာကြာနောက်ကျခဲ့ပြီပေါ့ဆိုတော့ဒီရန်တို့ဘာလို့မတူရင်တရက်ကိုတို့တန်190ဆယ်ုံတရုံနဲ့ထုတ်တော့တန်190 200ထုတ်တယ်ဆိုတော့သွားပြီးတော့လေးလာဆိုတော့ကုန်ချမ်းဖြည့်ဆည်းပြုလို့လုပ်မယ်နောက်ရှိတဲ့ကုန်ချမ်းကိုမလုံလောက်ဘူးဆိုရင်သူများနိုင်ငံတွေကနေတွင်းပြီးတော့ကိုယ့်ရှိမှလုပ်နိုင်လို့
ပြပကိုတင်ဖို့ကုန်ကျန်းခတ်ခဲနေတဲ့မြန်မာပြည်လုပ်ငန်းကဏ္ဍအတွက်ပြပရင်းနှီးမြှုပ်နှံမှုတွေကတဆင့်ပြည်တွင်းဆက်ယုံတွေကိုအားဖြည့်ဆောင်ရွက်ဖို့လိုတဲ့ဆိုတဲ့တုံ့တက်မှုတွေလည်းရှိနေပါတယ်။ဒါအပြင်အဲ့ဒီလိုရေထွက်ကုန်ပစ္စည်းတွေပုံမထုတ်လုပ်နိုင်မှုအတွက်ကုန်ကျန်းသာမကဆက်မှုဇုံတွေမှာလည်းအခြေခံလိုအပ်ချက်ဖြစ်တဲ့ရေမီးနဲ့တည်ယူပို့ဆောင်ရေးခတ်ခဲတွေကိုဖြည့်ရှင်းပေးဖို့လိုအပ်တယ်လို့နိုင်ငံခြားကဝယ်လက်တွေဆက်ယုံတွေကိုလာကြည့်တဲ့အခါမှာလည်းဆက်ယုံရဲ့ပတ်ဝန်းကျင်တန့်ရှင်းဖို့အတွက်ကျူးကျော်ကိစ္စတွေကိုလည်းချေရှင်းပြဖို့လိုအပ်တယ်လို့ကုရဲလိုင်ဝင်ကအခုလိုပြောပါသေးတယ်
။ဟိုမိရတော့အခုနောက်ပိုင်းမနေ့လေးမှန်လာတယ်။ဒါပေမဲ့တခါကြောက် voltage မမှန်ဘူး။မမှန်တဲ့စနေတနေ့ကနေဆိုဘာဖြစ်လာလဲဆိုတော့ voltage ကနည်းတာမဟုတ်များတာ။တအားများလာတဲ့အခါကျတော့ကျွန်တော် motor ရဲ့မခံနိုင်တော့မိကိုပိတ်ပြီးကျွန်တော်တို့ generator မောင်းရတဲ့အဆင်ဖြစ်နေတယ်။အရင်ကတော့မိပြက်လုံးလို့အခုကျတော့မိတအား voltage များနေတယ်။မိရတော့နည်းနည်းမှန်လာတယ်။အရေးကတော့လုံးဝမရသေးဘူး။ကျင်းတယ်ကျွန်တော် 2000 တက်တဲ့အခုချိန်ဒီဒီလလလလအခါမှမရခဲ့ဘူးဆိုတော့ infrastructure လေးဝယ်ပြည်စုံအောင်ဖြည့်ပေးပါနောက်ပြီးတော့ဒီလမ်းပေါ်မှာကျူးကျော်တာတရားဥပဒေစိုးမိုးကြီးပေါ့ဘသူ့ကိုတိုင်လို့တိုင်ရမှန်းမသိရဲသွားတိုင်ရမလားဟိုဆက်မှုသောဥက္ကဋ္ဌတိုင်ရမလားဘသူ့ဟိုအလွတ်တော်အမှတ်တိုင်ရမလားအဲတိုင်ရင်လည်းအကြောင်းကြောင်ဘောလီဘောပုံတယ်အရင်တော့ကကျူးတာကျူးကျော်လမ်းပြီးပဲကျူးတာအခုကလမ်းပေါ်ကျူးတယ်မလမ်းပေါ်လမ်းတဝက်ကျူးတယ်အဲ့ဒါမျိုးတွေကအခုချိန်ထိဖြည့်ရှင်းမဲ့လူမရှိဘူးဆိုတော့ဒါတွေကနိုင်ငံခြားသားလာရင်လည်းမသိတော့ဘူးလာလဲလာတယ်ကျွန်တော်တို့စိတ်ရုံတော့သူတို့ကတော့ဖွင့်မပြောမယ်စိတ်ထဲမှာတော့မှတ်တော့မှာဟာဒီလူမျိုးဒီလိုပဲရှိလားဒီတိုင်းမျိုးဒီလိုပဲဖြစ်နေလားဆိုတော့အဲ့လိုမျိုးလေးတွေတော့အခြေခံလူအချက်တွေပဲဖြည့်ရှင်းဖို့ကျွန်တော်ကတောင်းဆိုတယ
်အခုချိန်မှာတော့ကုန်ကျန်းနယ်ပမှုကြောင့်ပြပကိုရေထွက်ပို့ကုန်တင်ပို့တဲ့အခါအင်းကြီးချင်းထိုင်းနိုင်ငံရဲ့ပို့ကုန်တက်အစမတန်နည်းနေပြီးထိုင်းမှာဆိုရင်တော့တစ်နှစ်ကိုရေထွက်ပို့ကုန်တင်ပို့မှုဟာအမေရိကန်ဒေါ်လာတန်း9000နဲ့ဗီယက်နမ်နိုင်ငံကတော့တစ်နှစ်ကိုတန်း8000ကျော်ရရှိနေပြီးမြန်မာနိုင်ငံကတော့တစ်နှစ်ကိုတန်း900ဝန်းကျင်သာရရှိရဖြစ်ပါတယ
်။မြန်မာတခွင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ယူဝက်မှာတော့စနေညဒဲလီလိုက်စီစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်2018ခုနှစ်အောက်တိုဘာလ20ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kilohertz 15953ညလိုင်းဒိုမီတာ32 kilohertz 11803ညလိုင်းဒိုမီတာ51 kilohertz 933ကနေလိုင်းလက်မီတာ190 kilohertz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒေးလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ်စနေညဒေးလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တည်းလေးလိုက်စီစဉ်မှာတော့နေပြည်တော်မှာဒီတစ်ပတ်ထဲမှာပဲကျင်းပပြီးစီးတော်တဲ့ညဉ့်ညဲထိတ်သိမ်းညီလာခံရလနဲ့ပြည်ရင်းညဉ့်ညဲရှေးလာလာတွေကိုဆွေးနွေးသွားမှာပါအစိုးရတပ်မတော်နဲ့အပြစ်ခတ်ရဆက်ထားတဲ့တိုင်းဒေသနဲ့ကံဖွဲ့တွေကထိတ်တန်းကောင်းဆောင်တွေပါဝင်တက်ရောက်တဲ့ညီလာခံမှာတော့အရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆက်ဆွေးနွေးသွားဖို့လက်ခံကြတဲ့အတွက်ဒါအောင်မြင်မှုလို့ဆိုနိုင်ပါသလားနောက်ပြည်ရင်းညဉ့်ညဲတစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာတွေများလုံနေသေးတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပင်နိုင်ဆွေးနွေးသားမဲ့ပုဂ္ဂိုလ်နှစ်ဦးကိုဟိုကျွန်တော်ဖိတ်ခေါ်ထားပါတယ်အခုလေးလိုက်မှမရောက်နေကြပါဘူးတူကတော့ကျွန်တော်ပိုအမျိုးသားလွမြောက်ရေးအဖွဲ့ချုပ်ကဦးဆောင်နာရကဦးခွန်ဦးကဖြစ်ပါတယ်နောက်တူကတော့တန်းသားရေးကျွမ်းကျင်သူသတင်းစာဆရာဦးမောင်မောင်ဆိုဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သုံးသက်ချက်တွေကိုကြားချင်ပါတယ်ပထမတစ်ချက်အနေနဲ့ကတော့ဒီပြီးသွားတဲ့ဒီညီလာခံရလနဲ့ပတ်သက်လို့ဆွေးနွေးချင်ပါတယ်ဒီညီလာခံမှာအဆုံးဖြတ်ပေးနိုင်မဲ့ထိပ်သီးကောင်းဆောင်တွေတက်ရောက်တဲ့အတွက်ရလကောင်းတွေရှိရဲ့နောက်အရင်ကတော်မတူခဲ့တာတွေကဆွေးနွေးဖို့လက်ခံတာတွေရှိတယ်ဆိုပြီးပြောတာဆိုရလည်းရှိပါတယ်ဆိုတော့ဟိုအရင်ဆုံးကျွန်တော်ဥက္ကုံဥက္ကာရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒီလိုပြောဆိုချက်တွေဒါတွေကတကယ်ပဲအောင်မြင်မှုလို့ပြောနိုင်သလားဥက္ကုံဥက္ကာခင်ဗျာ
ဟုတ်ကဲ့ဘာလို့ဒီလိုလဲအဆပ်ပြောရမယ်ပြောနိုင်တာလဲခါဘာလို့လဲဆိုတော့ကျွန်တော်တို့ဒီတော့တော့ဘာဖြစ်လို့ဒီဆုံးတာပဲနေနေကြတော့ဘယ်လိုဒီလိုတော့ပေါ့ပြီးလို့ဖြစ်ရတာမှတ်လိုက်တယ်ဘာလို့လဲဆိုတော့အကောင့်ကပေါ်မှာဆက်ကြည့်ရအောင်ကြားနေတယ်ဒါကြောင့်ကျွန်တော်တို့ကအလယ်လမ်းနဲ့အောက်ခြေမှာညှိနေတာအခက်အခဲဖြစ်တော့ stop box ကိုတောင်းဖို့အတွက်စိတ်ကြီးတွေပြုလုပ်နေတယ်ဒီပနာမဒီဒီငွေတူဆုံးတဲ့ဟာကအောင်မြင်သွားတာပေါ့ဗျာဒီတူဆုံးမှုမျိုးကဒီလိုအခက်အခဲရှိတိုင်းမှာဒီလိုရှိနေတဲ့တယောက်တယောက်လေးလေးစားစားနဲ့ဒီလိုဖတ်ထွေးနေကြဆိုရင်တော့နောက်နောက်မှာအာဒီအထက်ကညွန်ကြအောက်အကောင့်ကပေါ်တယ်အမှန်တမ်းမှာ
โอเคပါခင်ဗျာဆိုတော့ကျွန်တော်ဥမ္မောင်ဆိုးရဲ့သဘောထားလဲဆွေးနွေးစီချင်ပါတယ်ခင်ဗျာဥမ္မောင်ဆိုးရဲ့အခုကျွန်တော်တို့ဒီညီလာခံမှာဒီထိပ်သီးပုတ်ခေါင်းဆောင်မိုင်းတွေတက်လာတယ်နောက်တစ်ခုကတချို့သဘောတူညီချက်တွေရခဲ့တယ်ဆိုပြီးတော့ကျွန်တော်ကြားပါတယ်ဆိုတော့ဒါအောင်မြင်မှုလို့ဆိုနိုင်သလားဆရာဥမ္မောင်ဆို
းဒီညီလာခံရဲ့အောင်မြင်မှုလို့ပြောလို့ရတာတော့ကျွန်တော်တို့တမရောဆူရနဲ့ဒီတန်းသားဒီအီဦးရဲ့ကြားရဲ့ကွဲလွယ်မှုပုံနဲ့ပေါ်ထုတ်ပြီးတော့ဒါဆွေးနွေးဖို့လိုအပ်တယ်ဆိုတာကိုဖော်ပြလိုက်တာပဲဖြစ်ပါတယ်။ပြောမယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်တို့ဒုတိယကြိမ်2020ညီလာခံနေပြီးတော့2018တတိယကြိမ်ညီလာခံကြားမှာပြစ်ဆို့နေတဲ့ဒီကျွန်တော်တို့တန်းသားတွေရဲ့ကိုယ်ပိုင်ကြားထားခွင့်ပြဿနာပြီးနေပြဿနာခွင့်ရေးဆွဲရေးနဲ့ပတ်သက်ပြီးတော့ဒီတိုင်းသားတွေကခွဲထုတ်ခွင့်ပေးရမယ်ခွဲထုတ်ခွင့်နဲ့ပတ်သက်ပြီးတော့ဒီကွေပေးရမယ်ဆိုတဲ့ပြဿနာကိုကြောက်ပြစ်ဆို့နေတာကိုတနေ့ကျော်တော့အခုအချိန်မှာဒါကိုပုံမှန်လေးပြောလိုက်တယ်ဆိုတော့ကျွန်တော်တို့ဒီပြဿနာရှိနေတယ်ရှိနေတဲ့ပြဿနာကိုကျွန်တော်ဘယ်လိုဖြေရှင်းမလဲဆိုပြောလိုက်တာပဲဆိုတော့ပုံမှန်ပြောရင်ဒီတစ်ခေါက်ဒီဒီဆွေးနွေးပွဲမှာဘာသဘောတူညီချက်မှရတော့မတွေ့ပါဘူးဆက်ဆွေးနွေးဖို့သဘောတူလိုက်တာတစ်ခုပဲရှိပါတယ်ဒါပေမဲ့ရှိနေတဲ့ပြဿနာကိုဖြေရှင်းမှုတဲ့ပြုဝင်လင်းလင်းပေါ်ပြလိုက်တာတော့ကောင်းတဲ့အချက်လိုပဲကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ဟိုဆိုလိုတာတော့ဒါပြဿနာဆိုတာကိုအတိအမှတ်ပြုလက်ခံလိုက်တာအဲ့တော့ဒါဟိုအစကောင်းတဲ့ခြေလှမ်းတစ်ခုလို့ပြောလို့ရတဲ့သဘောပေါ့
။ဟုတ်ကဲ့ပါရှိတဲ့ပြဿနာကိုအတိအမှတ်ပြုလိုက်တာဒီပြဿနာကိုဖြေရှင်းမှုကြိုးစားလိုက်တာကိုကျွန်တော်တို့ကဒ ာအပြုတ်တဲ့ခြေလမ်းပြဒီမှာပြအောင်ပါအရင်တော့တနည်းကျော်လောက်ကရှောင်လွှဲနေတာပါတော့ပြဿနာရှိနေအောင်ရှောင်လွှဲနေကျွန်တော်ကပြဿနာမရှိဖြစ်နိုင်ပါဘူးပြဿနာရှိနေအောင်အသီးမှပြုတ်လိုက်ပြဿနာရှိဖြစ်ရှင်းနိုင်မဲ့ခြေလမ်းအစလို့ပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဆရာဦးခွန်ဦးကောင်ကိုလည်းပြန်တော့မေးချင်ပါတယ်အခုကျွန်တော်တို့ဒီဒါပေမဲ့ဒီညီလာခံမှာထိတ်တန်းကောင်းဆောင်တချို့ကတက်မယ်မတက်ဘူးအတန်တွေထွက်တယ်နောက်ဟိုညီလာခံပထမနေ့မှာဆိုရင်လည်းဒီ RCSS ဥက္ကဋ္ဌဘူချုပ်ကြီးရွတ်စက်ကနေတူပဲတက်တယ်ကာချုပ်ကလည်းဒီညီလာခံအစားဆုံးမတက်ပဲဒီအင်းလေးဖောင်တော်ဘုရားဝဲသွားတာတွေ့ရဆိုတော့ဒါရီယာရောဘလို့များအတိတ်ပဲကောင်းနိုင်မလဲအခုတွေ့ဆုံမှုမှာဒါရီယာတစုံတရာအဖို့တက်တယ်လို့ရောပြောနိုင်မလားဦးခွန်က
ကောပါလေအခုအဖြစ်လို့ပြောရင်လည်းပြောနိုင်ပါလား။ဒါကြောင့်လည်းဆိုတော့ကျွန်တော်တို့ဒီစပြီးတော့ကျွန်တော်တို့10 plus 10လို့ခေါ်တဲ့ဒီကျွန်တော်တို့အဖြစ်လက်မှတ်ထိုးတဲ့ဆယ်ဖွဲ့ကအကောင်းဆုံးပြီးစုံစုံဒီဆက်ရောက်ဖို့ဆိုပြီးတော့အစိုးရနဲ့တတ်မှတ်တော်တွေကဖိတ်ကြားတယ်။ဒါပေမဲ့ကျွန်တော်တို့ကမှစုံစုံဒီတက်နိုင်လို့အခုနဲ့ကိုဆွေးနွေးပြီးတော့ကျွန်တော်တို့ဟာရှစ်ဘက်တက်မယ်နှစ်ဘက်ကြမယ်ကိုးဘက်တက်မယ်တစ်ဘက်ကြမယ်ဒါဖြစ်ပြီးအဲ့ဒီလိုပြင်နေမျိုးကြော်လာပြီးတော့ဆယ်ဘက်စလုံးကစီစီကြောင်းတောင်းနေဆယ်ဦးတက်ဖို့ဆုံးဖြတ်ချက်ရလာတာကကျွန်တော်တို့ဘက်ကဘောအောင်မြင်မှုတစ်ခုပါလားအဲ့ဒီလိုရလာပြီးတဲ့နောက်မှာဘက်ကဆိုးရနဲ့တတ်မတော်ကကြီးကဲသူကိုအမဲဆုံးပေါ့လားဒီပထမရက်မှာအဲ့ဒါဖွင့်ပွဲပြီးရင်ကျွန်တော်တို့ဒီ၃နှစ်မြောက်ခန္ဓာကျင်းပပြီးတဲ့နောက်မှာကျွန်တော်တို့ဆက်လက်ပြီးတော့စပွဲဝိုင်းရှင်နေပွဲဒီ၃နာရီပတ်ဝန်းကျင်လောက်ကျင်းပဖို့ရှိတယ်ဆိုတော့အခြေခံပေါ်မှာကျွန်တော်တို့စီစီရောက်ရှိကြတာ။ဘိုးတော်လည်းပဲလက်တွေ့မှာကြတော့ကျွန်တော်တို့စာကိုအစည်းကြုံနေတဲ့မြေလက်ကစာပြီးတဲ့နောက်မှာပေါ့ပထမရက်တင်ကြတာစာပြီးတဲ့နောက်မှာရှင်နေပွဲဆက်လက်ထိုင်နေမရှိတဲ့အခါကြတော့ကျွန်တော်တို့ခဲ့တကယ်စုဆောင်ပါပဲဒီဒီဆွေဦးကောင်းဆောင်တွေကအာတာပြင်းနဲ့ကာကွယ်ရေးကြီးချုပ်ကတကယ်အလားမော်လပိုင်းမှာပေါင်းပါရောဖတ်ထိုင်နေတဲ့အခြေအနေကကြောင်းသွားတယ်ဒါကြောင့်ဒီလိုဆိုတော့ဒီလည်းပဲဟာလားကျွန်တော်တို့ကျန်းဥက္ကဋ္ဌလည်းပဲပြန်မယ်ဆိုပြီးတော့ဒီမော်လပိုင်းမှာပြန်သွားတာဖြစ်ပါတယ်ဒီတော့ညကကာကွယ်မှာကြတော့အားလုံးမျက်နှာတော့ဒီကံဆုံးဟောအဲ့ဒီမှာပြန်ပြီးတော့အပြည့်အဝနေနိုင်တဲ့ခါကျတော့ဒုတိယရက်မှာကျတော့ကျွန်တော်တို့ဒီဆယ်ဦးအပိုင်းလာဆယ်ဦးကတော့ပြည့်စုံတဲ့ပုံမှန်ပါလေ။ဒီအခုရက်ကတော့အတိုင်းကပုံကိုကိုယ်တိုင်ဥဖောင်းတဲ့တယောက်ပြီးတော့ဒီသမတော်ကကတော့ဒုတိယကကိုယ်ဦးလေးချုပ်ကနေပြီးတော့ကကိုယ်ဦးလေးချုပ်ရဲ့ကိုယ်စားတယောက်ပဲဖြစ်ပြီးတော့အဲ့ဒီတော့ဒီမှာပြည့်ရနေတဲ့ကျွန်တော်တို့ဒုတိယဒီရက်ကတော့ဆုံးလို့မရှိဗက်ပြည်ပြည်နဲ့တယောက်နာတာတွေ့ရပါတယ်ခင်ဗျာ။ဒါကြောင့်အပူပြည့်ရှိမယ်ဆိုလဲအသေးဖွဲလောက်ဖြစ်ပြီးတော့ယာယီအခိုက်အတန့်ပေါ့ဗျာ။ဒီလိုပြည်ပြည်နဲ့မရှိခင်တည်းမှာနည်းနည်းအခိုက်အတန့်ဖြစ်သွားတဲ့ပြဿနာပါခင်ဗျာ
။ဟုတ်ကဲ့။ဆရာဦးမောင်စိုးအမြင်ရောခင်ဗျာ။အခုစစဟိုဥက္ကဋ္ဌကတော့အကျယ်တွင်ရှင်းပြသွားပါတယ်။ကျွန်တော်တချို့ခေါင်းဆောင်ပိုင်းတွေဟိုညီလာခံအပြည့်ဟိုမတက်တဲ့ကိစ္စနဲ့ပတ်သက်လို့ဒါဟိုအဖို့ထစ်ဖြစ်เสียကိစ္စတခုလို့သုံးသပ်လို့ရမလားခင်ဗျာ။
ဒါကြောင့်လည်းဆိုလို့ရှိရင်ပေါ့ဗျာဒီအခု PPSD ဒီဆယ်ဘွဲ့မှာအဓိကတော့လက်နက်ငယ်အင်အားရှိပြီးတော့မမမမရပ်နိုင်တာတော့ RCSS နဲ့ KNU နှစ်ဖွဲ့ဖြစ်တာ哦ဒီနှစ်ဖွဲ့နဲ့ဒီအစိုးရတပ်မတော်နဲ့ဆွေးနွေးပွဲကြမှာပြည်ပခတွေရှိတယ်မဘူးကွဲလဲမှုတွေကြားတွေရှိတယ်ဆိုတော့ကျွန်တော်မြင်နိုင်ပါတယ်ဥမာ KNU မှာလည်းပဲဥက္ကဋ္ဌမှုတို့လာတွေ့တဲ့လူနဲ့ကျန်တဲ့ KNU ဘိုးဘိုးရဲ့ကြားမှာကွဲလဲမှုတချို့ရှိနိုင်တယ်သို့မဟုတ်အဖေ SS နေလည်းပဲဒီအစိုးရရဲ့သဘောထားကိုလက်မခံလို့မတော်လဲပဲလာတွေ့ရဆိုရအမြင်မျိုးရှိနိုင်ပါမယ်ဆိုတော့ဒါကတော့သိမထူးဆန်းဘူးညကျွန်တော်တို့ကမတူလို့ဆွေးနွေးနေတာဖြစ်တယ်အဲ့တော့ RCSS နဲ့ဖြစ်စီ KNU နဲ့ဖြစ်စီသို့မဟုတ် KNU အတွင်းပိုင်းမှာဖြစ်စီကိုယ်လက်မှုရှိနိုင်ပါလေဒါကမထူးဆန်းပါဘူးကျွန်တော်တို့လိုအပ်တာအခုလက်ရှိလိုအပ်တာတော့တွဲတုံဆွေးနွေးဖို့ပါပဲတွဲတုံဆွေးနွေးမှုမရှိရင်ကျွန်တော်တို့ကအဲ့ဒီနိုင်မှုနေရာမရှိပါဘူးအဲ့တော့မတူတာကကျွန်တော်အမြင်ရတော့မတူဘူးဆိုတာအထူးသမို့ပါဘူးမတူလို့အတွက်ကျွန်တော်အနည်း90လောက်စစ်တိုက်နေရတာပါအဲ့တော့စစ်တိုက်တဲ့ပြဿနာကိုဖြေရှင်းဖို့ဆိုရင်ကျွန်တော်တွဲဆုံဆွေးနွေးဖို့လိုအပ်ပါတယ်တွဲဆုံဆွေးနွေးတဲ့အချိန်မှာအမတူဘူးပြင်ဆင်တာရှိတယ်ဆိုတာဒါထူးဆန်းတဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ်အဓိကတော့တွဲဆုံဆွေးနွေးဖို့ကအဓိကကြပါလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်ဆွေးနွေးရကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုကိုတိုင်းပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုက်မှာမှာရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်ဒီထိုင်းနိုင်ငံကကိုတီးလည်မှုလည်းပေးချင်ပါတယ်ကိုတီးလည်မှုသဘောထားဆွေးနွေးချင်တာမေးမြန်းချင်တာရှင်ဆွေးနွေးမေးမြန်းနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်နေရတော့ဒီအစိုးရစစ်တပ်လောက်တာတော့ကျွန်တော်နေကသဘောထားမယူသားဘူးဗျ။ဘာဖြစ်လို့လဲဆိုတော့နော်အခုအစည်းအဝေးလုပ်တယ်နော်ပြစ်ခတ်သေးပြစ်အစီလက်မှတ်ထိုးတော့ပြေပေါ့ဗျာ။အခုအစည်းအဝေးလုပ်နေတာကိုကျွန်တော်ကြည့်ရမယ်ဆိုရင်နော်ယူသားမှုမရှိတော့ကျွန်တော်ပြောနိုင်ပါလိမ့်မယ်။ဘာဖြစ်လို့လဲဆိုရင်နော်တကယ်လို့တော့ယူယူသားသားမှမကလုပ်မယ်ဆိုရင်နော်ကျွန်တော်တိုင်းသားဒေသမှာတို့စစ်တပ်တွေအဝင်ရောက်ပြီးတော့နေရာဝင်ယူဖို့တော့မလိုဗျ။သူရဲ့စစ်တပ်ကတော့ရုပ်သိမ်းပေးရမယ်နော်မရုပ်သိမ်းမနဲ့အခုဆက်လက်ပြီးတော့နော်စီးဝဲလုပ်တယ်သူတို့ကတခြားသောအဖွဲ့အစည်းတွေသွားပြီးတော့တိုက်ခိုက်နေတာဒါကျွန်တော်အနေနဲ့တော့ဒါယူသားမှုမရှိဘူးလို့ပဲပြောလို့ရပါတယ်ဗျဒီတော့နော်ကျွန်တော်အနေနဲ့တော့လူချင်တာတော့ကျွန်တော်ကငိုင်းငိုင်းရဲ့အဓိကလူချင်ပါတယ်ဒါပေမဲ့အစိုးရစစ်တပ်ကနော်ကျွန်တော်တိုင်းရင်းသားရဲ့အရင်မြင့်ကိုတော့အုပ်စီးပြီးတော့သူတို့ကဒီအားလုံးချုပ်ကန်ဖို့လှုပ်ဆောင်နေတာပဲကျွန်တော်များပါဖြစ်ပါတယ်ခင်ဗျ
โอเคကိုတီးလည်းမဆွနေရကျေးဇူးပါကျွန်တော်တင်ပါတယ်ဒီလိုမယုံကြည်မှုတွေရှိနေလို့လဲအခုလိုဆွနေပွဲတွေဟိုမပြည့်ပြတ်နိုင်နေတာလို့ပဲပြောရမယ်တင်ပါတယ်နောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုစလိုင်းပွေကုန်းမှာကိုစလိုင်းပွေကုန်းရဲ့သဘောထားလဲဆွနေမြင်မြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အတားတော့မကြည့်နိုင်ပါဘူးဟုတ်ကဲ့ဒီမျိုးတွဲဆောင်ဆွနေပြည့်အိမ်ကမှကောင်းတယ်ဒါပေမဲ့ဆွနေဆုံးဖြည့်ဆက်နိုင်တဲ့ပုံစံတွေတရားတဲ့ဆွနေပွေကိုနောက်မလည်းပဲဆက်လက်စပါဖို့လိုတယ်ဒီလိုငင်လာခံသေးတာဆွေးနွေးပွဲအင်တမိုင်းကြီးတော့တော့တမရောကနေဟိုကုတိုင်းကြထန့်ခွင့်ဆိုတဲ့ဥစ္စာရည်ကြည်ဆုံးဥစ္စာပဲသူတို့ကဟိုမခွဲထွက်ရဘူးဆိုတဲ့ဥစ္စာနဲ့ပြန်ပြီးတော့မှဟိုဟိုမလုပ်ခွာမလဲဟိုလောင်းကျထက်တယ်လို့ပဲလှုပ်လိုက်တော့တိုင်းသားတွေကလည်းပဲကုတိုင်းကြထန့်ခွင့်မရှိဘဲနဲ့တော့ဘာငင်းချင်းမှလည်းပဲရနိုင်မှာမဟုတ်ဘူးဘာလို့ကျွန်တော်ချေခံပူချီပုံကျွန်တော်တို့ကလူချင်းနေတယ်တော့တော့ဒီကဲမှာအမခွေးခွေးဘူးဆိုတော့အမြင်အခြေခံမှာပဲထားရတယ်ဆိုတဲ့ပုံစံတက်မလို့ပြက်ကြရင်တော့ကျွန်တော်ကတော့ဒီတက်မလို့ဒီရတော့ဟို2020နောက်ပိုင်းဒီချိန်မှာတော့မတီးဘူးနော်အချိန်ဆွေးပြီးတော့မှဆက်လက်ပြီးတော့မှတွားဖို့ပဲ2020တိုင်းနဲ့တွားဆက်ခြင်းတဲ့ပုံစံတော့ဆွေးနွေးပွဲပုံစံတော့ကောင်းတယ်နဲ့ရလကောင်းတော့ကျွန်တော်လောလောဆယ်ဖြစ်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာ
โอเคကိုစိုင်းပွေကုန်းဆွေးနွေးပြတဲ့ကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကပါပဲကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးချင်တာမင်းမြင်နေတာရှင်ဆွေးနွေးမင်းမြင်နိုင်ပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်သုံးခုခွဲပြောပါမယ်ပထမဦးဆုံးတစ်ခုကတိုင်းရင်းသားတွေကိုအားလုံးကျေးဇူးတင်ပါတယ်ဗျာအဲ့ဒီကအစီအဝေးဝဲတက်ပြီးတော့ရင်းချေချေနဲ့အားလုံးတင်ယူဝေးဝေးနဲ့ကြီးလုံးညီညွတ်လို့သူတို့တော်တော်လေးခံစားပြီးတော့တင်းကြီးခံပြီးပြောသွားပါတယ်နော်နောက်ကဆင်းမြေပင်ပေါ်မှာတတိရှိမှဟိုစစ်တိုက်လို့ရမယ်ဆိုတာတိုင်းသားနေမြေဒီမှာတိုင်းသားတွေလက်နဲ့မပြေဆုံးပဲနဲ့တမ်းမတော်တော်မှခုခံနေတာဒါသူတို့စက်တီသူတို့ရဲ့မျိုးသားရဲ့သူတို့ရဲ့ပြည်နယ်ကိုဒါကောက်ွယ်တာပါနော်ဒါအမေစုကိုဘယ်လိုပုတ်ခတ်ပြီးပြောတာလဲမဟုတ်ပါဘူးနမတုံးဝကြဒီစစ်တပ်ဒီဘုဇုံအောင်ဆန်ထောင်ရဲတဲ့စစ်တပ်ဖြစ်ပါတယ်ဟိုဥနေဝင်လက်ထက်ကလည်းဘိုးဇိုးအောင်ဆန်းလက်ထက်ကလည်းဥပဒေရေးဆွဲခဲ့ပြီးသားဥနေဝင်လက်ထက်ကလည်းဥပဒေရေးဆွဲခဲ့ပြီးသားဒီဥတိုင်းစီလက်ထက်ကဆွဲထားတဲ့ဥပဒေ2008ဖွဲ့စည်းပုံကိုဘယ်သူမှအတည်မပြုပါဘူးဒီအရအတည်ပြုပြီးတော့ဟိုဥသိမ်းစင်ကဒါကိုအကောင့်တွေခေါ်လာတယ်ဆိုပြီးတော့သူကပြောနေတယ်တော့သူကလည်းတက်လာတာလေဒီအခြေခံဥပဒေကိုပြင်မယ်တော့ဒါဟိုတစ်ဖက်ကရေးဆွဲထားဆိုတာဖြစ်ပါတယ်ဟုတ်ကဲ့
ဆလာမပါပဲအကိုကြီးဟုတ်ကဲ့ကိုသမ်းမောင်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ကိုစိုးဝေဖြစ်ပါတယ်မြန်မာနိုင်ငံပါပဲကိုစိုးဝေသဘောထားလဲလိုရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျဟုတ
်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့နေ့ဟို27ရာစုပြည်လုံးကြီးရာခိုင်ကြီးလားပေါ့တော့နေ့ကြော်ကြော်တော့ရှိသွားပြီပေါ့နော်သက်ဆန်နေတဲ့တတော်လေးကိုအချိန်နဲ့ကောင်းသဘောတူရေကလေးတစ်ခုရတဲ့အခါမှာသဘောတူရေကလေးတစ်ခုရတဲ့ကျင်းမှာတကယ်နဲ့ထမတိုက်ပွဲတွေကဖြစ်နေတယ်။အဲဆိုတော့ကျွန်တော်ပြောချင်တာတိတ်တယ်လို့မပြောနိုင်ပါဘူး။နော်ညီညာရေးညီလာခံရလေ။ကျွန်တော်ပြောချင်တာကတော့နော်ဟိုတက်မတော်အကြီးကဲဖြစ်တဲ့ကာကွယ်ရေးဥစုချုပ်ကဟိုပြည်သူ့ရွေးချယ်တင်ယူခဲ့တဲ့တမရကိုအလေးမပြုချင်း။ဒီတောင်းချင်ဖွဲ့စည်းပုံဥပဒေကိုမပြည့်မချင်း။ညီညာရေးကကျွန်တော်တို့တန်းကြီးအတွက်အလန့်ကွာဝင်းနေလေနေလေဥမယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ။
โอเคอุซโซเวซุนิပြည့်ရဲ့ကျေးဇူးပါကျွန်တော်တို့ဆွနေဘွဲအတွက်ကို Facebook တွေ email တွေပို့ထားစာတချို့ရှိနေပါတယ်တချို့ Facebook ကဟာတွေတော့မဆုံမမဲ့ဖတ်ပြပေးပါအောင်ခင်ဗျ
ဟုတ်ကဲ့ပါရှင်ဒီ
VFS ဆိုတဲ့အကောင့်ကတော့ငင်းငယ်ကြီးကတော့အဖွဲစည်းတိုင်းရဲ့စေတနာနဲ့ဆိုင်ပါတယ်ဗျာတဲ့ကျွန်တော်ကတော့တိုးတက်တယ်လို့ထင်ပေမဲ့အားတော့တိတ်မရပါဘူးလို့ရေးထားပါတယ်ကိုတင်းဆိုတဲ့အကောင့်ကတော့အချင်းချင်းစစ်တိုက်နေတာနဲ့ဆိုင်အခုလိုမျိုးငင်းငံရေးအတွက်ဆွေးနွေးနေတာကတိုင်းပြည်အတွက်ပို့ပြီးတော့မှရက်လက်ကောင်းနေထွက်လာမှာပါအားပေးပါတယ်ငင်းငံရေးအမြန်ရပါစေတဲ့ကာယန်းဆိုတဲ့အကောင့်ကတော့စစ်တပ်ဘက်ကတပတ်ရော့ပါတဲ့မြစ်မိုတောင်ကိုဖြိုခိုင်းနေတာမဟုတ်ပါဘူးရိုးသားမှုကိုစစ်တပ်ဘက်ကဒီထက်ပိုပြီးအမြင်ကျဲဖို့လိုပါတယ်တဲ့လူမျိုးကြီးဝါဒကိုဆွန့်လွတ်ပါတိုင်းပြည်ငွေကြေးတိုင်းပြည်ခြေလက်တွေကိုအကျိုးမဲ့မပြတ်စည်းပါစေနဲ့တဲ့ကိုကိုဆွဲတော်ဆိုတဲ့အကောင်ကတော့ငိမ့်ညံရေးကတော့မျော်လေတိုင်းဝေးနေစေပါပဲတဲ့ကျွန်တော်မှတ်မိသလောက်ပြောရရင်ငိမ့်ညံရေးဆွေးနွေးပွဲတွေပြုလုပ်တဲ့အချိန်တိုင်းမှာတိုင်မင်ထားသလားတောင်မသိပါဘူးတဲ့ဥအောင်မင်းဥဆောင်တဲ့အချိန်ကနေစလို့ယနေ့အထိရှေ့မှာဆွေးနွေးနောက်ကနေစစ်တိုက်နေတာကတော့ယနေ့အချိန်ထိပါပဲဗျာလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒါတော့ဒီ Facebook ကနေကျွန်တော်တို့မှတ်ချက်တွေပေးထားတာပါဆောစောဆွနေကြတဲ့လူတွေထဲမှာလည်းထောက်ပြတဲ့ကိစ္စတွေကျွန်တော်ပင်တိုင်းဆွနေတဲ့ပုံစံတွေကိုပြန်ပြီးတော့ဟိုဆွနေပေးစေချင်ပါတယ်အခုဟိုတတော်များလည်းဘာလို့ထက်ထက်ပြောနေကြလဲဆိုတော့ဒီငင်းငင်းဆွနေနေမှာတစ်ချိန်တည်းမှာတိုက်ပွဲတွေဖြစ်နေတဲ့ကိစ္စကိုဘဝင်မကျတဲ့သဘောထားတွေတွေ့ပါတယ်အထူးသဖြင့်ကတော့ဒီလူတွေရဲ့ငင်းငင်းလူလာတဲ့အချိန်မှာဒါဟိုငင်းငင်းရဲ့သင်္ကေတနဲ့ဒီစက်ကျင်ဘက်လိုမျိုးဖြစ်နေတော့ဒါတွေကိုဟိုဘဝင်မကျတဲ့သဘောလို့ပြောရမှာပါဆိုတော့အခုအပြည့်ရထားတဲ့ဖွဲ့ရည်နေရောမရက်တဲ့ဖွဲ့ရည်နေပါတိုက်ပွဲတွေဖြစ်နေတာဆိုတော့ဒီလိုပြဿနာတွေရောဟိုဥက္ကဋ္ဌကဆွနေစေချင်ပါတယ်ဒီပြည်တွင်းငင်းငင်းတစ်ခုလုံးအတွက်ဘလောက်တောင်မြန်ဟိုရိုက်ခတ်နေရလို့ပြောလို့ရမှာခင်ဗျာ
ကျွန်တော်ဖောက်ပြကြည့်မှာကတော့အပြည့်အစုံနိုင်ငံရေးအတွက်ဒီအချိန်ကုန်နဲ့ဖြစ်ပေါ်တိုးတက်ရမှာကိုနည်းနည်းနှောက်နေတဲ့သဘောပါပါဒီပြည်နိုင်ငံရေးဖြစ်စီချိုးပေါက်သွားအောင်တော့လုံးဝအခြေအနေမရှိဘူးလို့ပြောပါမှာဖောက်ပြကြည့်နော်အခုနဲ့တိုက်ပွဲဖြစ်တဲ့အခါမှာမျိုးရှိပါတယ်ဒီမျိုးကတော့ NCAA လမ်းမကြီးတို့ဘောဆင်းနေမရှိသေးတဲ့အဖွဲ့ကြီးတွေမှာဒီနေ့မြေရဒီဘွားရေရဟာဆရာဒါတာသဘောတဘောဝါရဒီအဲ့ဘဲတွေရှိနိုင်ပါလေနောက်ပြီးတော့လက်မရေးထိုးပြီးတဲ့အဖွဲ့တွေမှာလည်းတိတိမှုတွေအချို့ရှိနိုင်ပါလေအဲ့ဒါကတော့ NCA ကိုလက်မရေးထိုးတော့လည်းပဲ NCA မှာပါတဲ့ပြတ်ထန်းချက်တွေလမ်းညွှန်ချက်တွေဒီပုံနှုံးထားတဲ့ဟောဟာရတွေအတိတ်ရဲ့ဖွင့်ဆိုချက်တွေကမတူညီတဲ့အခါကျတော့ဒီအဖွဲ့ဒီအပြည်ကြီးကမိမိရဲ့စင်ပြေတယ်လို့ဒီတော့အကျိုးဒီဘာရှိမဲ့ပုံစံမျိုးကိုဖွင့်တိတ်တယ်ဖွင့်ပြီးတော့အတိတ်ကကိုဖွင့်တိတ်တယ်ဖွင့်တဲ့အတိုင်းလိုက်လံလှုပ်ဆောင်ပေါင်ကဲပေါ်ကြတဲ့ခါကြတော့ဒီတတ်မတော်ကအတိတ်ကဖွင့်တာတမျိုးဒီထိုးထားတဲ့အဖွဲ့ကြီးကအတိတ်ကဖွင့်တာတမျိုးအကောင့်တွေပုံပေါ်နေမတူတဲ့ခါကြတော့ဒီတိတိမှုတွေနားလည်မှုတွေလွဲတာဖြစ်နေပါတယ်ဒါကြောင့်ကျွန်တော်တို့အတိတ်ကဖွင့်ဆိုချက်တွေကောင်းကဲပေါ်လာတယ်တစ်ခါတည်းဖြစ်အောင်ကတော့ကျွန်တော်ဆက်လက်ကြည့်နိုင်ရမယ်ဆိုတာကျွန်တော်တို့ NCA မှာလည်းရေးထားပါတယ်ဆိုတော့ဆက်လက်ကြည့်နိုင်တဲ့အခွင့်အလမ်းကနည်းနေတယ်ဆက်တော့လက်မထိုးပြီးသားဖွဲ့လဲတချို့ပြည်စီမှုရှိတယ်ဆိုတာဒီကျွန်တော်တို့အဲ့ဒီလိုဖြစ်မဖြစ်မကောင်းကြဖြစ်ပါတယ်ဒါကြောင့်ဆက်လက်ကြည့်နိုင်သွားရင်တော့ဒါတွေကအဒီကောင်းကဲပေါ်လာတဲ့တည်နေတဲ့ဝက်ဖွင့်လာတဲ့တူလာမယ်ဆိုရင်တော့ပြည်စီမှုတွေညော့နေသွားပြီးတော့ရက်နဲ့ရက်ဆိုင်သွားနိုင်ပါတယ်တခါကလည်းနိုင်ငံရေးသွေးနွေးပွဲတွေအချိန်ကုန်ကောင်းလာရင်လည်းဒီစီးရေးပြည့်စုံမှုတွေကရော့သွားနိုင်ပါတယ်လို့ကျွန်တော်ထောက်ပြချင်ပါတယ်
โอเคครับก็ซุนนี่นะเจซุบาสรุปเสี่ยวหม่องซอออกเค้าเนี่ยอะคือเราดิญญญซุนนี่เนี่ยตะเฉิงเนี่ยมาเว้ยดิไตปวยฤทธิ์ผิดนี่ได้พยายามเนี่ยปะทะลุปอเลยโหตะชั่วอะคือตลอดเนี่ยบวมไม่จ่าได้ตะบอราฤทธิ์เลยเสี่ยวหม่องซอเลยจ้าไล่มาบาสรุปดิพยายามฤทธิ์อ่ะโหดิปี่รุญญญตะคู่ลงมาบลาทีตะหยอกหมู่ฤทธิ์นี่แหละเสี่ยเรา
ဒီဟိုအပြင်ပြောမယ်ဆိုလို့ရှိရင်တော့ပြည်တွင်းငြိမ်းဆွေးနွေးရင်ကျွန်တော်အစိုးရနဲ့တက်မတော်နေနေရတဲ့အပြစ်ခက်ရဆေးကြီးကြီးညာလိုက်ပြီးတော့ဆွေးနွေးရင်ကောင်းမယ်လို့ကျွန်တော်တို့အားလုံးကတော့ဒီလိုသဘောထားတယ်။ဒါပေမဲ့ဆွေးနွေးပွဲအချိန်ကြာလာတဲ့အချိန်မှာကျွန်တော်တို့မှာပြဿနာရောရှိတယ်ဗျ။ပြဿနာရှိတယ်ဆိုတာကတော့ကျွန်တော်တန်နာလက်နက်ကင်ဖွဲ့ဒီနဲ့အစိုးရတပ်ဖွဲ့ကြမှာမတူတဲ့အချိန်ကြီးရှိတယ်။ဥပမာဆိုတော့တန်နာလက်နက်ကင်တပ်ဖွဲ့တွေမှာဝါမိုင်းလာဧရိယာတွေကသူတက်သူ့အေရီးယားနဲ့သူထိန်းထားတဲ့အခါမှာအပြစ်ခရဆိုင်နဲ့နမိတ်ပြီးသတ်မှတ်ထားတဲ့ပြဿနာမရှိဘူးအဲ့တော့ကျန်တဲ့တပ်ဖွဲ့အများစုကကျန်တဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့အများစုကကြောက်ကြဒေသတွေဖြစ်တယ်ကြောက်ကြဒေသတွေဖြစ်တဲ့အခါကျတော့အဲအစိုးရတပ်ဖွဲ့ဝင်ထွက်တာနဲ့ကြောက်ကြဒေသဝင်ထွက်တာတွေကအဲရှင်းဝင်နေတာပေါ့အစိုးရတပ်ဖွဲ့ဝင်လာရင်ကြောက်ကြဒေသတွေကပြန်ထွက်သွားတယ်အဲကြောက်ကြဒေသတွေဝင်လာအစိုးရတပ်ဖွဲ့ကြန့်ထွက်တယ်ကြောက်ကြဒေသတွေကပြန်ဝင်လာတယ်ဆိုတာမျိုးရှိတယ် အဲ့တော့ကျွန်တော်တို့ကတစ်ဖက်ကအပြစ်ခံရစေရင်းနဲ့တပ်ဖွဲ့နေရာချထားရေးကိုမလုံနိုင်ကျွန်တော်တို့ကပြဿနာရှိနေတယ်။ဆိုတော့အခု RCS နဲ့ဖြစ်တဲ့ပြဿနာအပါအဝင်အေးကျွန်တော်တို့ကျန်တဲ့တပ်ဖွဲ့တွေနဲ့ဖြစ်နေတဲ့ပြဿနာအလုံးမှာတပ်နေရာချထားရေးကိုကျွန်တော်ပြည်ပြင်းမလုံနိုင်ဘူး။ဆိုတော့အပြစ်ခံရစေရင်းတပ်နေရာချထားရေးကိုမလုံနိုင်ဘူးဆိုလို့ရှိရင်ခုနပျောက်ကြားတပ်ဖွဲ့တွေနဲ့ပြစ်ပခါရှိနေမှာပဲ။ရှိနေတယ်ဆိုလို့ရှိရင်ကျွန်တော်ကဒီပြစ်ပခါကိုရှော့ချဖို့အဲဒီဆွေးနွေးပွဲကိုဘယ်လိုလုပ်မလဲ။တောင်မီနိုင်ဆွေးနွေးမှုအခု GMC တို့ဘာလို့ဒီ institution ရှိနေတာ哦ဒီ institution တွေရတဲ့ဆင့်ဒီအပြစ်ခံရဆဲကိုဘယ်လိုရှော့ချမလဲဆိုတော့ကျွန်တော်တို့ကအဲလမ်းကြေကြေဖွင့်ပေးဖို့လိုတယ်ဒါပေမဲ့အခုခက်နေတာတကွာဘာလဲဆိုတော့အပြစ်ပခါတွေဖြစ်ပေမဲ့ဒီဆွေးနွေးတွေကနောက်ကျနေတယ်ဆိုတော့ GMC ရှိနေမဲ့ GMC မှာတင်းဆွေးနွေးတွေကနောက်ကျနေနောက်ကျတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်မယုံကြည်မှုကပိုများလာတဲ့အနေအထားမျိုးဖြစ်တယ်ဒါကြောင့်မလို့ဒီပြစ်ပခါတွေရှော့ချဖို့အတွက်ရှိတဲ့ institution တွေကိုကျွန်တော်ကကောင်းကောင်းမွန်မွန်နဲ့မြန်မြန်ဆန်ဆန်အသုံးချဖို့လိုအပ်တယ်လို့ထင်ပါတ
ယ်။ဟုတ်ကဲ့ဆရာဦးမောင်ဆွဆွနေတဲ့ကျေးဇူးပါ။ကျွန်တော်တို့အီးမေးလ်တွေနဲ့ပို့ဖို့ဆွနေထားတဲ့ပုံစံတချို့လည်းရှိနေပါသေးတယ်။သူတို့စာတချို့လည်းဖတ်ဟောပြကြမှာလေဒီနေ့မှာအရင်ဆုံးကတော့ကျွန်တော်တို့မက်တီလာမျိုးကဦးစိန်မောင်ရဲ့စာပါကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
။15/10/18ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ထိပ်သီးခေါင်းဆောင်များတက်ရောက်တဲ့နိုင်ငံရေးဆွနေပွဲဟာထူးခြားတဲ့ဆွနေပွဲလို့ဆိုရမှာပါ။ဒီမိုကရေစီပြည်ပြင်းမြောင်းလဲရေးလှုပ်ဆောင်ချက်တွေတိုးတက်မှုတုံ့ဆိုင်နှေးကွေးနေပါတယ်ပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုရှေးမတိုးတာပဲရပ်ဆိုင်းနေတယ်လို့ဝေဖန်နေကြကြမှာဒီလိုထုခဲ့တဲ့အရေးပါလာတဲ့ဆွေးနွေးပွဲမျိုးကိုလုပ်ပြနိုင်တာဟာညှို့လင်းချက်တွေကိုရှင်သန်စေပြီးထုခဲ့တဲ့လှုပ်ဆောင်မှုနဲ့ဝေဖန်သံတွေကိုခြေပလိုက်ရလဲကြတယ်လို့ယူဆပါတယ် NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းများလိုလားတဲ့ဆွေးနွေးပွဲမျိုးဖြစ်လို့ရလက်ကောင်းတွေလည်းရလိုက်တယ်လို့ဆိုကြပါတယ် NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအဖို့လည်းဒီလိုတွေ့ဆုံဆွေးနွေးလို့ကြောင်းဖိတ်ခေါ်ရကြတယ်လို့ထင်ပါတယ်တာဝန်ယူအဆုံးဖြတ်ပေးနိုင်တဲ့ထိပ်သီးပုဂ္ဂိုလ်ခေါင်းဆောင်များနဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးခြင်းဟာခိုင်မာတဲ့အဆုံးဖြတ်များကိုရနိုင်တာကြောင့်အထူးအလေးထားကြိုဆိုရမယ့်ဆွေးနွေးပွဲနောက်အလားအလာကောင်းများဖြစ်ပေါ်လာစေနိုင်ဖို့စတင်လိုက်ခြင်းဖြစ်တယ်လို့ထင်မြင်ပါတယ်2020ခုနှစ်မတိုင်မီအတွင်းမှာNCA အကောင့်တွေဖော်နိုင်မဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်အခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအခြေခံမူတွေချမှတ်နိုင်လိမ့်မယ်လို့လည်းညွှန်လင်းရပါတယ်ခင်ဗျာ
။ဟုတ်ကဲ့နောက်စာတစ်စောင်းတော့ကျွန်တော်တို့ဥတင်ငွေရဲ့စာဖြစ်ပါတယ်မြန်မာနိုင်ငံပြည်ပို့ထားတာကိုရရန်နိုင်ဖတ်ပြပေးပါအောင်ခင်ဗျာ
။ငင်းငယ်ကြီးတို့ထိပ်သီးများဆွေးနွေးတဲ့အတွက်ညွှန်လင်းချက်ရှိခဲ့ပေမဲ့ထင်သလောက်တော့ခီးမပေါက်ပါဘူး။တခုတည်းသောတတ်မတော်ထားရှိရေးသဘောတူတယ်ဆိုတာကလည်းရှေ့အများကြီးဆွေးနွေးရအောင်ပါ။ခွေးမထော်ရေးစုကလည်းတိုင်းရင်းသားတွေကလက်မခံသေးပါအခုလိုထိပ်သီးဆွေးနွေးပွဲလုပ်တာကတော့ကောင်းတဲ့အစဉ်လာပါများများဆွေးနွေးမှအဖြေရလိမ့်မယ်လို့လည်းယုံကြည်ပါတယ်လက်နက်နဲ့ဖြေရှင်းခြင်းဟာအဖြေမဟုတ်ပါတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိရှိနဲ့နားလည်မှုထားဆွေးနွေးပြီးအဆိုတွေကိုအတိုးလျှော့လို့ဆွေးနွေးတာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့တိုးနိုင်မယ်လို့ထင်မြင်ပါတယ်မူတစ်ခုကိုပုံသေးကင်ပြီးဆွေးနွေးနေရင်လည်းငြိမ်းချမ်းရေးအလံအဝေးနေမှာပါအခုလိုလက်နက်ကင်များအပြင်လူမျိုးစုလိုက်နိုင်ငံရေးဆွေးနွေးပွဲများလုပ်ပြီးထိပ်သီးဆုံးဖြတ်နိုင်တဲ့သူများကိုရွေးချယ်ပြီးအခုလိုထိပ်သီးဆွေးနွေးပွဲများမှာဆွေးနွေးလို့ရှိရင်ပိုပြည့်စုံမယ်လို့ယူဆပါရယ်ဒါမှသာပင်လုံးညီလာခံကြီးမှာဆုံးဖြတ်ချက်များကိုမြန်မြန်ချနိုင်မှာလို့မြင်ပါရယ်ငြိမ်းချမ်းရေးနဲ့ပတ်သက်လာရင်အစွဲကင်းကင်းနဲ့ပွင့်ပွင့်လင်းလင်းဆွေးနွေးတက်ပါရယ်ပြည်သူများကလည်းငြိမ်းချမ်းရေးလိုချင်ပါပြီမပါဝင်သေးတဲ့သူများကလည်းပါဝင်လက်တွဲပြီးတိုင်းပြည်ငြိမ်းချမ်းရေးကိုဆောင်ရွက်ကြရင်ပိုအဆင်ပြေတာပေါ့ဗျာပြည်တွင်းစစ်နုံတွေကအမြန်ရုံထွက်ကြဖို့အချိန်တန်ပါပြီဗျာ
။ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီစာရီမှာတော့ဒီပြီးခဲ့တဲ့ညီလာခံပေါ်မှာမျောလင်းချက်တွေထားတဲ့အတန်တွေကြားပါတယ်ဆိုတော့ကျွန်တော်ဒီညီလာခံမှာတော့ဒီသဘောတူခဲ့တဲ့အထက်မှာပြည်အောင်စုကခွဲမထွက်ရေးကိုဝိုင်းပြတ်ထန်းရေးနောက်တက်မတော်တခုရဲ့ဖြေကိစ္စတွေဆက်ဆွေးနွေးမယ်ဆိုရဲအပိုင်းတွေပါလာပါတယ်ဒါတွေကထူးခြားတယ်ဆိုပြီးတော့လည်းအားလုံးကထောက်ပြနေမယ်ဆိုတော့ဆရာဦးခွန်ကခင်ဗျာတို့ဒီလိုသဘောတူညီချက်တွေကဒီနောက်ထပ်ဆွေးနွေးပွဲတွေအတွက်ဘယ်လောက်ထိလက်တွေ့ဟိုအထောက်အကူဖြစ်လာနိုင်တယ်လဲဘယ်လောက်ထိတွန်းအားတွေဖြစ်လာနိုင်တယ်လို့များဆရာဦးခွန်ကအနေနဲ့မျှော်လင့်ထားလဲ
ကျွန်တော်အနေနဲ့တော့ကျွန်တော်တို့ဒီအဓိကဒီစစ်မှန်တဲ့ဖက်ဖက်ရဲ့ဒီအောင်မှုဒီဆောက်ရေးဒီပြည်တော်စုကိုကျွန်တော်အောင်အောင်မြင်မြင်ဒီဆောက်နိုင်မယ်ဆိုရင်ဒီပြည်တော်စုတွေကဒီဘယ်သူမှဘယ်နေမျိုးစိတ်ပိုင်းဘယ်လူမျိုးဘယ်ပြည်နယ်မှဆက်တက်ဖို့အကြောင်းမရှိဘူး။ဒါကြောင့်လည်းကျွန်တော်တန်းပြီးရေးနဲ့ဆိုပါဂျပန်ငွေနဲ့အခွင့်အရေးကပြည်တော်စုထဲမှာပြေဝါရမယ်ဆိုတဲ့ပုံပေါ့။အဲ့ဒီလိုပုံစံမျိုးနဲ့ဆိုရင်တော့ကျွန်တော်တို့ကဒီအဆက်ပိုင်းရှိပြီးတဲ့စာသားကိုလည်းဆက်ဖို့မလိုဘူး
ထုတ်ဒီဝဲမခွဲထွက်ရဆိုတဲ့ကမ္ဘာချက်ကိုလည်းထည့်ဖို့မလိုဘူးဒီခွဲထွက်ဆိုတဲ့စကားပါတဲ့အပေါင်းတော်ဝါကကိုလုံးဝမပုံတော့နဲ့ကျွန်တော်တို့စစ်မှန်တဲ့ပြည်တော်စုအာဒေါ်သာတန်းတွေရင်းနဲ့ကိုယ်ပိုင်တတ်တယ်ရရှိရရမင်းရင်းပြည်တော်မှုဒီတခုတည်းသောပြည်တော်မှုဖြစ်ပြီးတော့ဟာလာဒီကျွန်တော်တို့ဒီဝါဘောလုံးဝမပြေခွဲကြရဘူးနောက်ပြီးတော့ကျွန်တော်တို့အဲညနေအစိတ်ပိုင်းမှာ၎င်းပြည်တော်စုကနေပြီးတော့ခေါ်တော့ဆိုမရှိကြဘူးဆိုပြီးတော့ဒီဖာဘာပြင်ဆင်ပြီးတော့ဒီကျွန်တော်တို့ပြည်တော်စုရဲ့ဒီဆောင်မှာပြည်တော်စုကြီးတွေကဘယ်သူမှမခွဲဘူးဆိုတော့စာသားမျိုးနဲ့ဆိုရင်တော့ကျွန်တော်တို့ကတော်တော်လေးအလားအလာကောင်းတဲ့ဒီသဘောတူချက်ရမှာပေါ့ဗျာ
ဟုတ်ကဲ
့အခုကျွန်တော်2008တည်းကဒီစာကြအဲ့ဒီစာသားအတိုင်းဖတ်ကြည့်ခဲ့တဲ့အခါကျတော့ပြည်တော်စုဟိုအခြေခံမူကလည်းကျွန်တော်ကမရသေးဘူးတကယ်ရဲ့အခြေခံမူကလည်းမကြသေးဘူးအဲ့ဒီအချိန်မှာကျွန်တော်တို့ဒီဖတ်တဲ့အခြေခံမူတွေမှာမပတ်သက်တဲ့အဲ့လာဒီခေါ်တော့ကမရှိသေးရတော့ဆိုတဲ့တမ်းမြင့်ချက်ဒီမောကမ္ဘာချက်ကဝင်လာတဲ့ခါကျတော့ဒီကျွန်တော်တို့ဖက်ဒရယ်အခြေခံမူအောက်မှာဓာတ်မှုရေးကိုဗတ်ကြထန်းကွင်းအခြေအနေအမှတ်ကံပြမရှိသေးဘဲနဲ့ဒီစာသားအရင်ရောက်လာတဲ့ပုံမှာတော်တော်လေးအထင်ကြီးဖြစ်လာပါဒါကြောင့်ဒီကျွန်တော်တို့ဒီကိုဗတ်ကြထန်းကွင်းအပြေဝရရှိတဲ့အာပြည်တော်စုမှာဟာလာဘယ်တော့မှခွဲတော့ဆိုမရှိဘူးလို့ပြောရတာသက်သက်တာဖြစ်ပါတယ်။ဒါကြောင့်ဒါကိုကျွန်တော်တို့ကဒီစကလုံးအသာတို့ပြင်ဆင်ပြီးတော့ပြည်တော်စုမပြေခွဲရေးပြည်တော်စုကဘယ်ဒီနယ်ဘယ်လူမျိုးမှမခွဲထွက်ရေးဆိုတာကျွန်တော်တို့ပြည်တော်စုနဲ့တွဲပြီးတော့ပေါ်ပြခြင်းဟာပို့ပြီးတော့ခံရမယ်ဆိုကြကျွန်တော်တို့အခုပြပနာကိုပြပနာရှိတဲ့အတိုင်းဖြင်းနိုင်ပြီးတော့သဘောတူနိုင်တဲ့ဒီချားပေါ့လေဒီစာသားတွေပြင်ဆင်ဖို့သဘောတူလိုက်တာဖြစ်တဲ့အတွက်တိုးတက်မှုလို့ပြောနိုင်ပါလားခင်ဗျာဒီကိစ္စမှာလား
ဟုတ်ကဲ့ပြည်နယ်ဆွေးနွေးပြီးခဲ့တဲ့ပို့မြူသားလူမျိုးရေးဖွဲ့ချုပ်ကဦးဆောင်နိုင်ကခေါင်းကတိုင်းသားရေးကျွမ်းကျင်တဲ့သတင်းစာဆရာဦးမောင်ဆိုကိုတိုင်းဆွေးနွေးရတဲ့သူတွေစာရေးသားပြဖို့သူတွေနဲ့တောထရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့မနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အစီအစဉ်ရဲ့အဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအထေကံဘုံကွဲတိုက်ခိုက်တာကြောင့်လူ15ဦးထက်မနည်းသေဆုံးပြီးတော့60လောက်ဒဏ်ရာရသွားတယ်လို့လူညွှန်ရေးရဲတွေကပြောပါတယ်။သေဆုံးသူတွေထဲမှာအကြမ်းဖက်သမားဘုံမပေါက်ခွဲနိုင်ပြီးသူ့ကိုဟန်တားတဲ့လူညွှန်ရေးကင်းစခန်းကလူညွှန်ရေးရဲ8ဦးပါဝင်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။အာဖဂန်မှာဒီကနေ့လွှတ်တော်ရွေးကောက်ပွဲကျင်းပနေစဉ်အတွင်းဒီရွေးကောက်ပွဲကိုဘုံခွဲတိုက်ခိုက်မယ်လို့တာလီဘန်တွေကချိန်ချောက်ထားတာကြောင့်အာဏာပိုင်တွေအနေနဲ့စိုးရိမ်တဲ့ကြီးနဲ့စောင့်ကြပ်နေစင်မှာပဲအခုလိုတိုက်ခိုက်ခံခဲ့ရတာပါ။ Sorry Arabia အာဏာပိုင်တွေအနေနဲ့တေဆုံးသူ Sorry သတင်းတောက်ဂျမက်ကက်ရှူဂီရဲ့ရုပ်အလောင်းကိုတင်မှုတေကင်းဆိုင်ရာစစ်ဆေးနိုင်မှုအတွက်ထုတ်ပြန်ပေးဖို့ Amnesty International အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ရီကောင်စစ်ဝင်ရုံးတဲ့ကိုအော်တိုဘာ3ရက်နေ့ကကာရှိုဂီဝင်ရောက်သွားပြီးတဲ့နောက်သေဆုံးသွားတာပါဆော်ရီအာနာပိုင်ဒီဘက်ကကာရှိုဂီဟာကောင်စစ်ရုံးအတွင်းကပြန်ထွက်သွားတယ်လို့အစိုးရပိုင်းကညှင်းဆိုထားတာပါဒါပေမဲ့လည်းနောက်ပိုင်းမှာသူဟာတန်ယုံဝင်းအတွင်းရန်ဖြစ်ရာကနေသေဆုံးသွားတယ်လို့ဆော်ရီဘက်ကပြန်ပြင်ပြောပါတယ်ဆော်ရီအနေနဲ့အခုလိုရှေ့နောက်မညီဝင်ခန္ဓာကြောင်းကုလစုံစမ်းစစ်ဆေးမှုလိုအပ်ကြောင်းအရှိအလေပိုင်းဆိုင်ရာ AI အဖွဲ့ရဲ့ညွှန်ကြားမှုတူဖြစ်သူကလည်းပြောပါတယ်Honduras နဲ့ Guatemala သမ္မတတွေဒီကနေ့တွေ့ဆုံပြီးတော့ Honduras ကနေထွက်ခေါက်သွားတဲ့ထောင်ထဲချီတဲ့ရွှေပြောင်းချေချနေထိုင်သူတွေနေရပြန်ပို့ရေးဆွေးနွေးကြပါရတယ်။ American သမ္မတ Donald Trump ကအဲ့ဒီလူအုပ်ကြီး American နေဆက်ကိုမရောက်ခင်သက်ဆိုင်ရာနိုင်ငံတွေကတားဆီးကြဖို့တတိပေးခဲ့ပြီးတဲ့နောက်အခုလိုတွေ့ဆုံကြတာပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ် engineer ကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖြန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။မနက်ခင်းအစီအစဉ်လေးကိုတော့လှိုင်းဒိုမီတာ24.50-51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.